Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်က2015ခုနှစ်ဒီဇင်ဘာလ26ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီလိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ကျမခွာညိုပါရှင်အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်
မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချမ်းနဲ့အတူကြီးညာပေးပါပါSyria တပုံအဖွဲ့တွေကဩစာအကြီးဆုံးတပုံအဖွဲ့တစ်ခုရဲ့ခေါင်းဆောင်ဟာလေကြောင်းတိုက်ခိုက်မှုတစ်ခုမှာတေဆုံးသွားပါပြီ။အိန္ဒိယဝန်ကြီးချုပ်ဟာ10နှစ်ကျော်ကာလအတွင်းပထမဆုံးပါကစ္စတန်နိုင်ငံကိုတွားရောက်ခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းကဓာတ်ငွေ့အိုးလုပ်ငန်းခွင်ထဲမှာဓာတ်ငွေ့အိုးပောက်ကွဲမှုဖြစ်ပွားတဲ့အတွက်လူ100နဲ့မနည်းတေဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ညွင
်။ကောင်းပါပြီရှင်။အခုမနက်ပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့ထိုင်းနိုင်ငံကော့တောင်းမြို့မှာအသက်ခံရတဲ့ဗြိတိန်ခရီးသွား2ဦးရဲ့အမှုမြန်မာရွှေ့ပြောင်းလုပ်သမား2ဦးကိုတေတန်းစီရင်လိုက်ပါပြီ
။ဒီမှာကြီးပြောတာကတော့ဒီလိုမျိုးပြင်ချက်ရက်ထံဆုံးချလိုက်တာနဲ့ပတ်သက်ပြီးတော့သမားကြီးနေနဲ့တော်တော်လေးအားအသက်မြည်ရတယ်နော်
။ထိုင်းတရားရုံးရဲ့တေတန်းစီရင်မှုပေါ်မှာမြန်မာသမရယုံညွှန်ကြားရေးမှုရဲ့ပြောပြချက်နဲ့အတူဒီအမှုရဲ့နောက်ဆုံးအခြေအနေတွေကိုသိကြရမှာပါ။ခရစ်မတ်ကာလကချင်နဲ့ရှမ်းပြည်နယ်ဘက်ကဆေးဘေးဒုက္ခသည်တွေအတွက်ထမင်းတနက်အလှူလှုပ်ရှားမှုနဲ့တခါကဗတ်မြောက်ဖြားက12ရာသီလုံးခရစ်မတ်ကာလလို့ဖြစ်နေတဲ့မြို့လေးတစ်မြို့အကြောင်းတခါခရစ်မတ်တေးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့မနက်ခင်းတိုင်းနားဆင်နေကြသတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မနန္တာချန်တို့ကကြီးညာပေးပါမယ်ရှင်။
Syria မြို့တော် Damascus စင်ချေဖုံးမှာထိမ်းချုပ်ထားတဲ့ Syria သဘုံအဖွဲ့တွေကဩစာအကြီးဆုံးသဘုံအဖွဲ့တစ်ခုရဲ့ခေါင်းဆောင် Zahran Alush ဟာလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်တေဆုံးသွားခဲ့တယ်လို့သဘုံအဖွဲ့နဲ့နှိစက်သူတွေတက်ကြွလှုပ်ရှားသူတွေကတောက်ကြနေမှာပြောကြားလိုက်ပါတယ်။ Syria အတိုက်ခံဖွဲ့နဲ့ Britain အခြေစိုက် Syria လူခွင့်ရေးစောင့်ကြည့်အဖွဲ့တို့ကတော့ Alush နဲ့တချို့ Army of Islam တပ်ဖွဲ့ကခေါင်းဆောင်ပိုင်းတွေတေဆုံးရတာဟာအဖွဲ့ရဲ့ဌာနချုပ်တွေရှိရာအရှိဂေါတာဒေတာကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုကြောင့်လို့ပြောပါတယ်။အခုလိုအလောက်ကဲတေဆုံးမှုဟာလာမယ့်နှစ်ဆန်းမှာဆွံ့နှွေးဖို့စီစဉ်ထားမှုမှာအနှောက်အယှက်တော့ဖြစ်နိုင်ပါတယ်။အတိမပြုတ်ရသေးတဲ့ကနူးသတင်းတွေအရဆိုရင်တော့ဒီလေကြောင်းတိုက်ခိုက်မှုကိုလုပ်တာဟာရုရှားလေယာဉ်တွေလို့ဆိုပါတယ်။ဆီးရီးယားသမ္မတဘက်ရှာ al-Assad ရဲ့မဟာမိတ်ဖြစ်တဲ့ရုရှားကဆီးရီးယားမှာလွန်ခဲ့တဲ့3လလေကြောင်းစစ်ဆင်ရေးတွေစတင်ခဲ့ခြင်းကစပြီးတဘုံဖွဲ့ခေါင်းဆောင်အများပြားကိုတပ်ပစ်ခဲ့တာပါ။ဆီးရီးယားအစိုးရစစ်လေယာဉ်တွေနဲ့ရဟတ်ယာဉ်တွေကလည်းအာဆတ်အစိုးရရဲ့အမကန်နယ်မြေဖြစ်တဲ့ Damascus ရဲ့ဆင်ခြေဖုံးကအတိုက်ခံတွေခြေကုပ်ယူထားတဲ့နေရာတွေကိုမကြမကြာပစ်ခတ်တိုက်ခိုက်လေရှိပါတယ်။ဆင်းနေတကြလေ့ကျင့်ထားတဲ့တပ်သားထောင်နဲ့ချီးပြီးရှိတဲ့ Army of Islam လို့ခေါ်တဲ့ Islam တပ်ဖွဲ့ဟာဆီးရီးယားတဘုံအဖွဲ့တွေထဲမှာစနစ်အကျဆုံးနဲ့အကြီးဆုံးအဖွဲ့တွေကတပ်ဖွဲ့လို့သတ်မှတ်ကြတာပါ။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီနဲ့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်တို့ဟာ12နှစ်အကြာမှာပထမအ우ဆုံးအချိန်တွေ့ဆုံခဲ့ကြပါတယ်။တောက်ကြနေကပါကစ္စတန်နိုင်ငံကနေအပြန်မှာပါကစ္စတန်ဝန်ကြီးချုပ်ရဲ့မိသားစုနဲ့သူ့ရဲ့အိမ်မှာညနေခင်းကိုနွေးနွေးထွေးထွေးနဲ့ကုံဆုံခဲ့တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်ကသူ့ရဲ့ Twitter အင်တာနက်လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါတယ်။နဝက်ဆာဟက်ရဲ့မွေးနေ့နဲ့မြေးဖြစ်သူရဲ့မင်္ဂလာဆောင်တိုက်ဆိုင်နေတဲ့အတွက်လည်းအခမ်းအနားနှစ်ခုနဲ့ကြုံခဲ့ရတဲ့အကြောင်းကိုအိန္ဒိယဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ပုဂ္ဂိုလ်ရေးအလဲပတ်ခီးစဉ်ဖြစ်ပေမဲ့လည်းဒါဟာဆိုရင်အိန္ဒိယဝန်ကြီးချုပ်တဦးပါကစ္စတန်နိုင်ငံကိုတွားရောက်တာ2004ခုနှစ်ကစလို့ပထမအ우ဆုံးအချိန်မှာလာပေါင်းများစွာတင်းမာမှုတွေကြုံခဲ့ရပြီးတဲ့နောက်နှစ်နိုင်ငံကြားတနမန်ရေးအရာထိတွေ့ဆက်ဆံမှုတွေမကြခင်ကစလို့အချိန်မြင့်လှုပ်ဆောင်လာတာလည်းတွေ့ရပါတယ်။မကြသေးခင်ကရာသီဥတုဆိုင်ရာညီလာခံကျင်းပရာပြင်သစ်နိုင်ငံပဲရစ်မြို့မှာတွေ့ဆုံစဉ်နှစ်နိုင်ငံဝန်ကြီးချုပ်တွေလက်ဆွဲနှုတ်ဆက်ပြီးတော့ခေတ္တခဏတည်ထောင်တွေ့ဆုံခဲ့ကြပါတယ်။
နိုင်ဂျီးရီးယားတောင်ပိုင်းကဓာတ်ငွေ့အိုးလုပ်ငန်းဝင်ထဲမှာဓာတ်ငွေ့အိုးပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်လူပေါင်း100နဲ့မနည်းသေဆုံးခဲ့ရတယ်လို့အများအပြားလဲဒဏ်ရာတွေရခဲ့တယ်လို့အဲ့ဒီနေရာကိုရောက်နေတဲ့သတင်းတောက်တွေကပြောပါတယ်။ကျဆက်ပရင်းနေကအန်ဘရာပြည်နယ်နယူအီမြို့ကလေးကဓာတ်ငွေ့အိုးဆက်ရုံမှာထရက်ကားပေါ်ကနေဓာတ်ငွေ့အိုးတွေချပီးချိန်မှာပောက်ကွဲမှုဖြစ်ပွားရကနေစတင်ပြီးမီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်။ချက်ပြုတ်တဲ့ဓာတ်ငွေ့အိုးတွေကိုဓာတ်ငွေ့ပြန်ပြီးဖြည့်ဖို့အတွက်အဲ့ဒီနေရာမှာတန်းစီနေကြသူအများအပြားမီးလောင်ကျွမ်းပြီးဆုံးခဲ့ရတယ်လို့လည်းသတင်းတွေမှာဖော်ပြပါတယ်။နိုင်ပေါင်းများစွာလောင်ကျွမ်းခဲ့တဲ့မိဟာအနာကအဆောက်အဦတွေကိုပါဝါမျိုးသွားတာမို့နူဝီမျိုးကလေးတစ်မျိုးလုံး မိဂိုလုံးကြီးတွေနဲ့လွှမ်းခြုံနေတာပါအခုလောင်ကျွမ်းနယ်မြေဟာအမတန်ကြီးမားတဲ့လောင်ကျွမ်းမှုလို့ရဲတပ်ဖွဲ့ပြောခွင့်ရကပြင်သစ်သတင်းဌာနကိုပြောပါတယ်ဒဏ်ရာသူတွေကိုနှူးပြီးက NMD Asuque တက္ကသိုလ်ဆေးရုံကိုပို့ခဲ့ကြတာဖြစ်ပါတယ်ခရစ်မတ်ပွဲတော့ဆင်နွှဲဖို့အတွက်လုပ်နေကြသူအများပြားတည်ဆုံခဲ့ရတယ်လို့နိုင်ဂျီးရီးယားသမ္မတရုံးကပြောပေမဲ့တည်ဆုံသူအခြေအတွက်ကိုတော့အတိအကျမပြောပါဘူ
းတောင်ဆူရနိုင်ငံသမ္မတဆယ်ဗာကီးယားကတက်တန်းနုနယ်သေးတဲ့တိုင်းပြည်တွင်ကပြည်နယ်၁၀ခုဖြစ်ပိုင်းခြားထားတာကိုပယ်ဖျက်လိုက်ပြီးတော့28ပြည်နယ်ဖြစ်အစားထိုးသတ်မှတ်လိုက်ပါတယ်ဝေဖန်သူတွေကတော့ဒီလောက်ရက်ဟာနှစ်နှစ်ကြာပြည်တွင်းစစ်အပြီးဩဂတ်လမှာလက်မှတ်ရေးထိုးခဲ့တဲ့အာဏာခွဲဝေရေးသဘောတူညီချက်ကိုပြစ်ပယ်ရာရောက်တယ်လို့ပြောကြပါတယ်သမရရဲ့အမိန့်နဲ့ကြေညာချက်ကိုတော့ကြာသပတေးနေ့ညနှောင်းမိုက်မှာပဲထုတ်ပြန်ခဲ့တာဖြစ်ပါတယ်အသက်ဖွဲ့လိုက်တဲ့ပြည်နယ်28ခုရဲ့အုပ်ချုပ်ရေးမှုတွေအမည်စင်းကိုလည်းကြေညာခဲ့ပါတယ်အရင်ပြည်နယ်10ခုကအုပ်ချုပ်ရေးမှု9ရောက်ကိုတော့အုတ်ချုပ်ရေစုံနယ်မြေအစ်စ်တွေမှာပြောင်းရွှေ့တာဝန်ပေးရခဲ့ပါတယ်သမရရဲ့လုပ်ရက်နဲ့ပတ်သက်လို့သဘုံကောင်းဆောင်တွေဘက်ကတစုံတရာတုံ့ပြန်တာမျိုးတော့မရှိသေးပါဘူးအင်္ဂါနေ့မှာတော့ညညွတ်တော့အသွင်ကူးပြောင်းရေးအစိုးရဖွဲ့နိုင်မှုမျှော်လင့်ချက်နဲ့အစိုးရနဲ့သဘုံအဖွဲ့တွေကကိုယ်စားလှယ်တွေဂျူဘာမြို့မှာတွေ့ဆုံခဲ့ကြပါတယ်2013ခုနှစ်ဒီဇင်ဘာလလယ်မှာပဋိပက္ခတွေစတင်ဖြစ်ပွားခဲ့ရာကအစိုးရနဲ့သဘုံအဖွဲ့ကွဲတွေကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေတောက်လျှောက်လှုပ်လာခဲ့ပေမဲ့အပြစ်ခက်ရစဲသဘောတူညီချက်တွေဟာလည်းတလျှောက်လုံးလို့ချိုးဖောက်ခံခဲ့ရပါတယ်။သမရကီယာနဲ့သဘုံကောင်းဆောင်ကတော့ငင်းငယ်ရဲ့သဘောတူညီချက်တွေကိုချိုးဖောက်နေတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပြောဆိုနေကြတာလည်းဖြစ်ပါတယ
်။ UAB ကတည်းကမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ไลโดมีเตอร์40กิโลเฮิรตซ์4433ญาไลโดมีเตอร์48กิโลเฮิรตซ์6789เนี่ยดุติยานายวัดมาไลแลมีเตอร์190กิโลเฮิรตซ์7509รูก็นี่ทุ่งเน่ไปนี่บาระရှင
်ฟิวอเมริกันตังก็มะเนคินตะเน่တွေကိုဆက်လက်ကျင်းညာနေပါတယ်ပြုတ်ကွဲနေတဲ့လူမှုအဝန်းဝိုင်းတွေကြားပြန်လည်တင့်မြတ်ကြဖို့အတွက်ပုံရဟန်းမင်းကြီးဖရန်စစ်ကမနေ့ကကြောက်ခဲ့တဲ့ခရစ်မတ်နေ့မှာအီတလီနိုင်ငံရောမမြို့တော်ဗာတီကန်နန်းတော်ကစိန့်ပေတရင်ပြင်မှာထောင်နဲ့ချီတဲ့ပရိသတ်ကိုတရားဟောကြားရင်းနှိုးဆော်လိုက်ပါတယ်။ခရီးရန်ဘုရားကျောင်းတော်ကြီးရဲ့လေးသားဆုံးမရက်ပြီးစိန့်ပေတရင်ပြင်မှာစီဝင်းနေတဲ့ထောင်ပေါင်းများစွာသောလူအုပ်ကြီးကိုထုံနှန်းဆင်လာအတိုင်းမြို့တော်နဲ့ကဘာကြီးတို့ရည်ညွှန်းတဲ့တရားတော်ကိုပေါ်ရဟမင်းကြီးကဟောကြားခဲ့တာပါဒီနှစ်ထဲမှာ IS အစွန်းရောက်ဖွဲ့ကလှုပ်ရှားလာတယ်လို့အရှိလေပိုင်းကဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးနေရတာအာဖရိကကဂိုင်းကနာကွဲပဋိပက္ခတွေအနောက်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကအကြမ်းဖက်တိုက်ခတ်မှုတွေအပြင်အကြမ်းဖက်ပဋိပက္ခတွေနဲ့စီးပွားရေးအဆင်မပြေမှုတွေကြောင့်ပိုဘေးကင်းမီတည်ငြိမ်တဲ့ချမ်းသာတဲ့နိုင်ငံတွေမှာနေဖို့ရောက်လာတဲ့ဒုက္ခသည်တွေရဲ့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်ပွဲတွေနဲ့ပတ်သက်ပြီးပေါ်ရဟမင်းကြီးကကဘာသူကဘာသားတွေကိုသူ့ရဲ့တရားတော်ထဲမှာပြောကြားထားတာပါသင်ကင်းစင်နဲ့ကောင်းရင်ပြန်နဲ့တောက်ကြနေမှာပုံရဟန်းမင်းကဖယားသခင်မွေးဖွားရနေရမှာမျှော်လင့်ချက်တို့မွေးဖွားတာပါတယ်လို့တရားနာသူတွေကိုမှိန်ကြားခဲ့တာပ
ါအမေရိကန်ပြည်ထောင်စုအရှေ့ဘက်ပိုင်းမှာဒီနှစ်ဒီဇင်ဘာရာသီဥတုဟာပုံမှန်မဟုတ်ဘဲနှွေးထွေးနေခဲ့ရမှာခရစ်စမတ်နေ့လည်းအပါအဝင်ဖြစ်ခဲ့ပါတယ်နှစ်စဉ်ဒီလိုအချိန်မျိုးမှာမကြာခဏနှင်းကြလေရှိခဲ့တဲ့အမေရိကန်အရှေ့ဘက်ကမ်းရိုးတန်းကဝါရှင်တန်နယူးယောက်နဲ့ဘော့စတန်လိုမြို့ကြီးတွေမှာလည်း60 degree Fahrenheit ကနေ 90 degree Fahrenheit လောက်ထိကိုစံချိန်တင်လောက်အောင်အပူချိန်မြင့်တက်ခဲ့ပါတယ်။လူတော်တော်များများဟာလည်းခရစ်စမတ်နေ့အပြင်ထွက်လည်ကြတဲ့အခါမှာအနှွေးတွေတွေဝင်သွားကြပါဘူး။ Washington DC မြို့တော်မှာရှိတဲ့တချို့ cherry bin တွေဟာလည်းအပွင့်နေတောင်ပွင့်နေကြတယ်လို့နှွေဦးရာသီလိုမြင်တွေ့ခံစားကြပါတယ်။ခရစ်မတ်အကြိုနေ့မှာဆိုရင်လေ Mid Atlantic နဲ့ New England ပြည်နယ်တွေကတချို့နေရာတွေမှာ American ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့ဇူလိုင်လ4ရက်လို့ရာသီဥတုကနှွေးထွေးနေခဲ့တဲ့အကြောင်းကိုပုဂ္ဂလိကမိုးလေဝသဌာနတစ်ခုဖြစ်တဲ့ AccuWeather ကပြောပါတယ်။စံချိန်တင်လောက်အပူချိန်မြင့်တက်ခဲ့တဲ့မြို့တွေထဲမှာ Washington DC မြို့တော်လည်းပါဝင်ခဲ့ပါတယ်။ New York မြို့မှာလည်းအပူဆုံးခရစ်မတ်နေ့အဖြစ်တရားဝင်မှတ်တမ်းတင်သွားပါတယ
်။ Afghanistan နိုင်ငံမြောက်ပိုင်းဒေသပါကစ္စတန်နဲ့တာဂျီကစ္စတန်နယ်စပ်နားမှာစနေနေ့အစောပိုင်းပြင်းအားဖြင့်6.2ရှိတဲ့အားပြင်းငလျင်လှုပ်ခတ်သွားခဲ့တယ်လို့ USGS American ဘူမိတိုင်းထွာရေးဌာနကပြောပါတယ်။ငလျင်တန်းကြောင့်ပျက်စီးထိခိုက်မှုတစုံတရာရှိမရှိမသိရသေးပါဘူး။အစောပိုင်းတုန်းကတော့ USGS ကထုတ်ပြန်ရမှာပြင်းအားဖြင့်6.5ရှိတဲ့ငလျင်ဟာတောင်ထူတတ်တဲ့နယ်စပ်ဒေသက ဖာဇာဘစ်မြို့ကလေးရဲ့အရှိတောင်ပိုင်း52မိုင်ဗဟိုပြုနေတယ်လို့ဆိုပါတယ်။ငလင်ဟာဒေသဆန်တော်ချင်းညတကောင်းကျောင်းမှာလှုပ်ခတ်ခဲ့တာဖြစ်ပြီးအာဖဂန်နစ္စတန်မြို့တော်ကဘူးမှာလည်းငလင်လှုပ်ခတ်တာကိုသိရှိခံစားခဲ့ရတာပါ။ပါကစ္စတန်ဘူမိစာဆောင်ကတော့ပါကစ္စတန်မြို့တော်အစ္စလာမဘတ်နဲ့အနာဝင်းကျင်တွေမှာလည်းငလင်လှုပ်ခတ်မှုကိုသိခဲ့တယ်လို့ဖော်ပြထားပါတယ်။ပြင်းအဆင့်6.2ငလင်မျိုးဟာအပျက်စီးများတတ်တဲ့အတွက်သူ့ကိုအားပေးငလင်လို့သတ်မှတ်ကြတာပါ။
ဂျပန်နိုင်ငံကအမေရိကန်စစ်အခြေစိုက်စခန်းတစ်ခုကိုလူဦးရေထူထပ်တဲ့နေရာကနေဖွံ့ဖြိုးမှုနည်းပါးတဲ့ကျွမ်းငွေတစ်ခုကိုပြောင်းရွှေ့ဖို့စီစဉ်နေတဲ့ကိစ္စကိုဟန်တားဖို့စ조사တဲ့အနေနဲ့အိုကီနာဝါကျွမ်းတာဝန်ရှိသူတွေကဂျပန်ဗဟိုအစိုးရကိုတရားစွဲဆိုလိုက်ပါတယ်။အမေရိကန်မရိန်းတပ်ဖွဲ့ရဲ့ဖူတန်မာလေဒါစခန်းကိုပြောင်းရွှေ့ရေးဂျပန်အစိုးရနဲ့အိုကီနာဝါကျွမ်းတာဝန်ရှိသူတွေကြားအချိန်အတော်ကြာညှင်းပွားနေတဲ့ဥပဒေရေးရာလွန်ဆွဲပွဲမှာဒါဟာနောက်ဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။အော်တိုဘာလာမှာတော့လည်းအိုကီနာဝါကျွန်းအုပ်ချုပ်ရေးမှူးတာကိရှိအိုနာဂါကစစ်စခန်းပြောင်းရွှေ့ရာမှာလိုအပ်တဲ့ပြင်ဆင်မှုတွေအတွက်ခွင့်ပြုချက်ကိုပယ်ဖျက်ခဲ့ပါတယ်။ခွင့်ပြုချက်ကိုတော့2014ရွေးကောက်ပွဲမှာမစ္စတာအိုနာဂါအနိုင်ရခဲ့တဲ့အုပ်ချုပ်ရေးမှူးဟီရိုကာစုနာကိုင်မာကပေးထားခဲ့တာဖြစ်ပါတယ်။အုပ်ချုပ်ရေးမှူးအိုနာဂါကတော့စစ်ခြေဆိုင်စခန်းပြောင်းရွှေ့ရေးရပ်တန့်စေဖို့ကတိပေးထားတဲ့အတိုင်းစီရင်လှုပ်ရှားနေတာပါ။ဂျပန်မြေယာအခြေခံအဆောက်အုံတည်ယူပို့ဆောင်ရေးနဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာနကတော့ခွင့်ပြုချက်ကိုပယ်ဖျက်တဲ့အုပ်ချုပ်ရေးမှုအိုနာဂါရဲ့အမိန့်ကိုဆိုင်းငံ့ထားပါတယ်။နိုဝင်ဘာလထဲမှာလည်းစီမံကိန်းကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ဂျပန်ဗဟိုအစိုးရကမစ္စတာအိုနာဂါစီကိုတရားစွဲဆိုခဲ့ပါတယ်။
တရုတ်နိုင်ငံမှာတော့အရှေ့ပိုင်းရှန်တောင်ပြည်နယ်ထဲမှာတလင်းကျောက်တပ်တူတွင်ပြိုကျတဲ့အတွက်လူ25ယောက်တပ်တူတွင်မှာပိတ်မိနေတယ်လို့ဒေတာအန်နာပိုင်တွေကပြောပါတယ်။ပြင်ကြီးဒေတာဘောက်တိုင်းမြို့မှာဒီကနေ့မနေ့ဒေတာဆန်တော်ချင်း8နာရီလောက်ကတလင်းကျောက်တပ်တူတွင်ပြိုကျခဲ့တာဖြစ်ပြီးပြိုကျချင်းတွင်းထဲမှာအလုံလုံနေသူက29ယောက်ရှိတယ်လို့ဒေတာဆန်ရအစုအပြောခွင့်ရကပြောပါတယ်။လူ4ယောက်ကိုပဲတွင်းထဲကနေကယ်ထုတ်နိုင်သေးတယ်လို့ဆိုပါတယ်။ဘယ်နေရာမှာရှိနေတယ်ဆိုတာအတိအကျသိထားပြီဖြစ်တဲ့နောက်ထပ်အလုပ်သမား6ယောက်ကိုကယ်ထုတ်ဖို့အတွက်ကယ်ဆယ်ရေးလှုပ်သားတွေကတော့လုံးပန်းနေတယ်လို့ဆိုပါတယ်။
Direct from Washington, the voice of America,
VOA. နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မန်နန္ဒာချန်တို့ကြီးညာပေးခဲ့ကြတာပါ။ VOA American တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA Internet စာမျက်နှာကနေပြီးတော့အချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါတယ်။ဒါရင်မက VOA ကထုတ်လွှင့်ပေးနေတဲ့ကျမရေးသိပ္ပံတဲ့ဤပညာအမျိုးသမီးကန္တာဘလော့ဂါတွေပြောသမျှမြန်မာရေးသုံးသက်ချက်စတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ကြပါရှင်။အခုဒီစနေနေ့မနက်ခင်းမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါတော့မယ်။ထိုင်းနိုင်ငံမှာတေရန်ချမှတ်ခံလိုက်ရတဲ့မြန်မာနိုင်ငံသား2ယောက်အတွက်မြန်မာဘက်ကတာဝန်ရှိသူတွေအနေနဲ့ထိုင်းအာဏာပိုင်တွေနဲ့ထိတွေ့ဆောင်ရွက်သွားဖို့မြန်မာသမ္မတဦးသိန်းစိန်ကညွှန်ကြားလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါရှင်
။မြန်မာသမ္မတဦးသိန်းစိန်ရဲ့ညွှန်ကြားချက်အရထိုင်းနိုင်ငံဆိုင်ရာမြန်မာသံတမကြီးဦးဝင်းမောင်ဟာဒီကနေ့မနက်ပိုင်းကထိုင်းဝန်ကြီးချုပ်ယုံကိုသွားပြီးတော့ဝန်ကြီးချုပ်ယုံဝန်ကြီးပနဒါဒီစကူးနဲ့တွေ့ဆုံပြီးတော့တေရန်ချခံထားတဲ့မြန်မာရွှေပြောင်းလူသမား2ယောက်ကိစ္စကိုဆွေးနွေးခဲ့ပါတယ်။နိုင်ငံတော်ဝန်ရှိသူတွေဒီကနေ့ဆွေးနွေးကြတာနဲ့ပတ်သက်ပြီးမြန်မာသမ္မတရုံးညွှန်ကြားရေးမှူးဦးစော်ထေကဗီအိုအေမြန်မာဘိုင်းကိုအခုလိုပြောပါတယ်
။သမ္မတကြီးရဲ့ message ပါ။သမ္မတကြီးရဲ့ message ကိုဟိုကျွန်တော်တို့နိုင်ငံသားကြီးကိုပြောနိုင်ငံသားကြီးဝန်ကြီးကလည်းထိုင်းသမ္မတကြီးကိုပြောပြီးတော့ဝန်ကြီးချုပ်စီသွားပြီးတော့ပြောခိုင်းတာ။အဲ့ဒါနဲ့ပတ်သက်လို့နံပါတ်1ပေါ့နော်။သမ္မတကြီးပြောတာကတော့ဒီအားနဲ့ပတ်သက်လို့ဒီလိုမျိုးပြင်ချက်ပြဋ္ဌာန်းဆုံးချလိုက်တာနဲ့ပတ်သက်ပြီးတော့သမ္မတကြီးအနေနဲ့အာတော်တော်လေးအာဒမီရောနော်အာဒမီရဲ့နောက်ဆက်မကောင်းလဲဖြစ်နေတယ်။အဲတော့ဒီကျွန်တော်တို့နိုင်ငံတော်သမ္မတကြီးအနေနဲ့နိုင်ငံတော်သမ္မတကြီးရောမြန်မာနိုင်ငံဆိုးရော်ဘောနော်ဆိုးရော်အနေနဲ့ထိုင်းနိုင်ငံရဲ့ဥပဒေထိုင်းနိုင်ငံတရားစီရင်စနစ်ကိုရောင်းဝယ်ဆက်ဖက်တာမဟုတ်ဘူးဘောနော်သို့တော်လည်းပဲကျွန်တော်တို့ဒီအမှုကိုစိတ်ဝင်စားတာစောင့်နေတဲ့မြန်မာတိုင်းနိုင်ငံလုံးကပြည်သူတွေခံစားချက်တွေအခုဖတ်ပေါ်မျိုးဘောနော်နောက်တစ်ခုကကျွန်တော်တို့နိုင်ငံထိုင်းနိုင်ငံမှာဘောနော်ဒီနေ့နိုင်ငံဆက်ဆံရေးဒီချက်တွေကိုထောက်ထားပြီးတော့ဒီထိုင်းနိုင်ငံရဲ့ဒီအထုပ်ရေးပေါ့နော်အဲတမတော်ဆိုးရရဲ့အခွင့်အာဏာလုံခြုံရေးကနေပြီးတော့ဒါတွေပြန်ပြီးသုံးသပ်ပြီးဆောင်ရွက်ပေးဖို့ကျွန်တော်တို့မြန်မာနိုင်ငံသားနှစ်ယောက်ပေါ့နော်နှစ်ယောက်ကိုကိုယ်ကြီးစောင့်ရှောက်ပေးဖို့တမန်ကြီးကနေပြီးတော့ဝန်ကြီးချုပ်ပြီးသူ့ရဲ့သတင်းစကားကိုပါခိုင်းပါတယ်
မြန်မာသံမကြီးဦးဝင်းမောင်ဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဖို့တွားရောက်ခဲ့တာဖြစ်ပေမဲ့ထိုင်းဝန်ကြီးချုပ်ကအရေးကြီးတဲ့အစည်းအဝေးတစ်ခုတက်ရောက်နေတဲ့အတွက်ဝန်ကြီးချုပ်ရုံဝန်ကြီးနဲ့ပဲတွေ့ဆုံခဲ့တာဖြစ်တယ်လို့ဦးစောထေးကပြောပါတယ်။ထိုင်းတရားရုံးကအခုလိုမြန်မာနိုင်ငံသားတွေကိုတည်တံ့ချမှတ်လိုက်တာနဲ့ပတ်သက်ပြီးရန်ကုန်မြို့ကထိုင်းတန်ရုံးရှေ့မှာလည်းမြန်မာနိုင်ငံသားထောင်ပေါင်းများစွာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကထိုင်းတန်ရုံးရှေ့မှာဆန္ဒပြတာနဲ့ပတ်သက်ပြီးတော့မြန်မာရောက်ထိုင်းနိုင်ငံသားတွေအတွက်စိုးရိမ်ပူပန်မိတယ်လို့လည်းထိုင်းဝန်ကြီးဘက်ကပြောပါတယ်။အခုလိုထိုင်းဝန်ကြီးဘက်ကပြောတဲ့အပေါ်မှာတော့မြန်မာပြည်သူတွေဟာအလို့သမားနှုတ်အတွက်တရားမျှတမှုကိုတောင်းဆိုနေတာသာဖြစ်ပြီးတော့မြန်မာရောက်ထိုင်းနိုင်ငံသားတွေကိုဒုက္ခပေးတာမျိုးနိုင်ငံချစ်ကြည်ဆက်ဆံရေးကိုထိခိုက်စေမဲ့အလို့မျိုးတွေကိုလှုံ့ဆော်မှာမဟုတ်ဘူးလို့မြန်မာအသံမကြီးကပြန်ပြောခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးတော့မြန်မာဆိုရဘက်ကဆက်လက်လှုံ့ဆော်သွားမယ့်အခြေအနေတွေကိုတော့ဦးစောထေးကအခုလိုရှင်းပြပါတယ်
။အတူရဲထိုင်းနိုင်ငံရဲ့တရားရုံးအစဉ်အဆက်တွေကိုအောင်ကျွန်တော်တို့ကအရေးဆုံးရေးသားတွေကျွန်တော်တို့ကသုံးသပ်နိုင်အောင်လုပ်မှာပါ။အဲ့နံပါတ်ပေါ့နော်အဲ့တော့ကျွန်တော်တို့အနေနဲ့သူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားတယ်သူ့ရဲ့လွတ်လပ်တဲ့တရားစီရင်မှုကိုကျွန်တော်တို့လေးစားတယ်သို့တော်သူ့တွေနဲ့အညီပေါ့ကျွန်တော်တို့ကဟိုညံ့တာတာဖြစ်အောင်ကျွန်တော်တို့နိုင်ငံသားတွေအပြစ်ကျင်းစင်နေဆိုတဲ့ဟာကိုတရားရုံးမှာယူကန်ရုံးအဆက်ဆက်မှာအပြစ်ရဝင်ရအောင်အခုကျွန်တော်တို့ထိုင်းရှိနေတဲ့ကောင်စီနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့အကောင်းဆုံးဖြစ်အောင်လုပ်မယ်ဒါတစ်ပိုင်းပဲဒီနဲ့ကျွန်တော်တို့အဆွေပြန်ပေါ်မှာပါ။ဟောအဲ့ဒါနဲ့ပတ်သက်တယ်။ဟောဒီခုလက်ရှိကျွန်တော်တို့အဲ့ဒီကျန်တဲ့နိုင်ငံတော်အစိုးရအနေနဲ့ပေါ့နော်။နောက်ဆက်မလို့ပါဝင်ဘယ်လိုလုပ်ကြမလဲဆိုတော့ကျွန်တော်တို့ကိုလူကြီးတွေဆွေးနွေးနေရရှိပါတယ်။ဒါတွေကတော့ကျွန်တော်တို့အစိုးရအနေနဲ့တက်နိုင်ဆုံးဖြစ်ရောက်ဆုံးပေါ့နော်။လုံနိုင်သမျှသူ့လူရသမျှမိန်းအကိုသုံးပြီးတော့ကျွန်တော်တို့နိုင်ငံဆက်ဆံရေးကိုတော့ကျွန်တော်တို့မရှိကြရအောင်ဒီနေ့ဆိုဆောင်ရွက်သွားဖို့လည်းဒီမှန်ထားပါတယ်ဒါကတော့လောလောဆယ်နေတာပါဟုတ
်ထိုင်းမြန်မာနိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းသူကအခုလိုဆက်ပြောပါတယ
်လောလောဆယ်နေတာတော့ကျွန်တော်တို့မရှိသေးပါဘူးဟောကျွန်တော်တို့ရဲ့ကုတ်ကောဆက်ကမပြီးသေးပါဘူးမပြီးသေးဘူးဆိုတော့ဟိုတရားရုံးအဆင့်ဆင့်ကျွန်တော်တို့အယူခံသွားဖို့ရှိတယ
်
နောက်ကျွန်တော်တို့တန်မာနီလန်းရကျွန်တော်တို့ဟိုဆက်သွယ်နေနိုင်ဆောင်ရွက်ခဲ့တဲ့အရင်အတိတ်ကာလမှာလည်းမြန်မာထိုင်းနိုင်ငံဒီလိုအစိုးရအချင်းပေါ့နော်စစ်ကြည့်ရင်းနှီးမှုဆက်သွယ်ရေးကိုအခြေခံပြီးတော့အခုငါဖက်ပြီးနေဆောင်ခဲ့တဲ့စင်လာရှိတယ်။ဒါတွေကိုလည်းကျွန်တော်တို့လုပ်သွားမှာပါ။ဒီလိုတာကလက်ရှိချိန်ကြီးဒီကျွန်တော်တို့ဒီထိုင်းနိုင်ငံမှာစစ်ဆန်ရေးအခြေခံအကြောင်းရှိပါ။ဟုတ်။
ထိုင်းနိုင်ငံအပန်းဖြေနေရာတစ်ခုဖြစ်တဲ့လေကျွန်းမှာဗြိတိန်နိုင်ငံသားကဘာလက်ခီးတဲ့နှုတ်ကိုပြီးခဲ့တဲ့နှစ်ကတတ်ခဲ့တယ်ဆိုပြီးတော့အသက်12နှစ်အရွယ်ဖြစ်ကြတဲ့မောင်ဝင်းစော်နဲ့မောင်ဇော်လင်းထွန်းတို့ကိုမနေ့ကပဲထိုင်းတရားရုံးကတည်တံ့ချမှတ်လိုက်တာဖြစ်ပါတယ်။တည်တံ့ချမှတ်ခဲ့တဲ့အပေါ်မှာယူကန်ဝင်သွားမယ်လို့သူတို့နှုတ်ရဲ့ရှင်းနေတွေကပြောထားပါတယ်ခင်ဗျာ။
ကိုရနိုင်စုံစမ်းတင်ပြခဲ့တာပါရှင်အခုတခါတော့စစ်ဘေးခံစားနေရတဲ့ကချင်နဲ့ရှမ်းဒေသတွေကခရစ်စမတ်အလှူလှုပ်ရှားမှုအကြောင်းကိုပြောပြပေးပါဦးမယ်မနေ့ကခရစ်စမတ်နေ့မှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကစစ်ဘေးဒုက္ခသည်တွေအတွက်ကချင်ငြိမ်းချမ်းရေးကွန်ရက်ကဦးဆောင်ပြီးတော့ခရစ်စမတ်ထမင်းတနတ်အလှူပြုခဲ့ပါတယ်ဒီခရစ်စမတ်ထမင်းတနတ်အစီအစဉ်အတွက်ရှမ်းပြည်နယ်ဒုက္ခသည်စခန်းအလုံးနဲ့ကချင်ပြည်နယ် KIO ထိန်းချုပ်ရာဒုက္ခသည်စခန်းတွေကိုရန်ပုံငွေလှူဒန်းခဲ့ပြီးကျန်တဲ့စခန်းတွေကိုတော့လာမယ့်နှစ်သစ်အမီလှူဒန်းသွားမယ်လို့ကွန်ရက်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ဒုက္ခသည်စခန်းမှာရှိနေတဲ့ဒုက္ခသည်တွေအတွက်လူသူဦးလျင်ကြက်တထောင်နှုံးတန်ဖို့ရှိတဲ့ခရစ်စမတ်ထမင်းတနတ်လှုပ်ရှားမှုအစီအစဉ်ကိုတော့ကချင်ငင်းချမ်းရေးကွန်ရက်တာဝန်ရှိသူတို့ဖြစ်တဲ့တော်ခွန်ကြာကအခုလိုပြောပါတယ
်အဓိကရည်ရွယ်ချက်ကတော့ဒီနှစ်ဆိုလို့ရှိရင်တို့အတွက်ခရစ်စမတ်ပွဲတော်ကိုကျင်းပတာဟာချက်မှကျင်းပတာ၅ကြိမ်ရောက်ဖြစ်ပါပြီဒီဒုက္ခသည်တွေကိုတယောက်ကိုတထောင်နှုံးနဲ့ခရစ်စမတ်ပွဲတော်မှာစားသောက်ဖို့အတွက်တာဝန်ခံပေးခြင်းဟာတို့တွေအတွက်အင်မတန်မှကိုမှဒီဝမ်းသာပျော်ရွှင်စီတာဖြစ်ပါတယ်
ခရစ်စမတ်ထမင်းတနတ်လှုပ်ရှားမှုအစီအစဉ်အတွက်ကချင်ငင်းချမ်းရေးကွန်ရက်ကနေဥဆောင်ပြီးမြစ်ကြီးနားရန်ကုန်မန္တလေးနဲ့နိုင်ငံတကာရောက်လူရှင်တွေကနေစစ်ပြေးဒုက္ခသည်တွေအတွက်ရန်ပုံငွေလှူဒန်းခဲ့တာပါဒီအစီအစဉ်အတွက်ရှမ်းပြည်နယ်ဒုက္ခသည်စခန်းအလုံးနဲ့ကချင်ပြည်နယ် KIO ထိန်းချုပ်ရာဒုက္ခသည်စခန်းတွေကိုထမင်းတနတ်ရန်ပုံငွေလှူဒန်းခဲ့ပြီးလို့တော်ခွန်ကြာကအခုလိုပြောပါတယ်
ကျမတို့ဒုက္ခတဲ့စခန်းကိုလူဒန်းတာကတော့ဒီချမ်းပြည်နယ်ထဲကစခန်းအလုံးကိုလူဒန်းပြီးပါပြီ။ဒီဒီဘက်ကစခန်းနေ၃ခုစလုံးကိုလည်းလူပြီးပါပြီ။ချမ်းပြည်နယ်မှာတော့ကင်တစ်ခုမှမကြပါဘူးရှင့်။ဒီချင်းပြည်နယ်ထဲမှာတော့ TIO ထိန်းချုပ်နေရာထဲကစခန်းနေကိုဦးစားပေးပြီးလူဒန်းပါတယ်။အဲ့ဒီထဲကလူဦးရေ1000ကျော်နေသေးပါတယ်ရှင့်။ဒါကိုလည်းကျမတို့နှစ်တစ်ခုအမီကိုပြန်ပြီးမှပို့ဆောင်ပေးဖို့စူးစမ်းနေကြပါတယ်ရှင့်။
ချင်းပြည်နယ်ကဒုက္ခသည်ပေါင်း9000နဲ့ရှမ်းပြည်နယ်190မြို့နယ်ဘက်ကဒုက္ခသည်တွေအတွက်ငွေလွှဲပေးပြီးဖြစ်တယ်လို့သမင်းသနာကျွေးမဲ့အစီအစဉ်ကိုတော့တက်ဆိုင်ရာစခန်းကော်မတီတွေကနေစီစဉ်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မြို့ပေါ်မှာရှိတဲ့မြစ်ကြီးနားပေါ်မှာမိုးမောက်ဝိုင်းမောက်ဒုက္ခသည်စခန်းတွေကိုတော့ငွေကြီးရံပုံငွေခက်ခဲကြောင့်လှူဒါန်းနိုင်ခြင်းမရှိသေးဘူးလို့လည်းတော်ခွန်ကြာကပြောပါတယ်။မြစ်ကြီးနားမြို့ပေါ်ကစစ်ပြေးဒုက္ခသည်စခန်းတွေကိုတော့ပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့မှာဒွေကျန်တာနဲ့ဖွံ့ဖြိုးရေးဖောင်သင်းရှင်းကနေခရစ်စမတ်သမေသနအလှူကိုလှူဒါန်းခဲ့တယ်လို့အဖွဲ့ရဲ့ညှိနှိုင်းရေးမှူးတော်နံပူကပြောပါရယ်လက်ရှိကချင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကာလတွင်စစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေသေးတယ်လို့ရှမ်းပြည်နယ်အတွင်းမှာလည်းစစ်ပြေးဒုက္ခသည်3000ကျော်ရှိနေပြီးနေရရင်းကိုပြန်ဖို့လုံခြုံရေးရစိုးရိမ်နေရပါတယ်စစ်ပွဲတွေကြောက်တာဒုက္ခသည်ရေးကိစ္စတွေဖြစ်ပွားနေခဲ့လို့စစ်ပွဲတွေအမြန်ရပ်တန့်ပေးဖို့နဲ့နိုင်ငံတော်ဆိုရအနေနဲ့ဒုက္ခသည်ရေးကိစ္စကိုအမြန်ဆုံးကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့လည်းတော်ခွန်ကြာကပြောပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကင်ဖွဲ့နဲ့မြန်မာဆိုရတို့အကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်ကချင်ပြည်နယ်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ2013ကနေ2015ခုနှစ်ဧပြီလအထိစစ်ဘေးရှောင်ဒုက္ခသည်ရေသွဲ24000ကျော်ရှိနေကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးယူအိုချာကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ထောင်းတစ်ဆယ်ချောက်ခုနှစ်တက်မှာအနယ်ဘာဒီဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်။ဘယ်လိုကဏ္ဍမျိုးမှာအထီးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့ဒိုက်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOA သောတာရှင်တွေကယူဆပါတယ်လေ။2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညဒိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
အမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။မကြခင်မှာခရစ်စမတ်ဒေးလက်ဆောင်တပတ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဒီ12လပတ်လုံးခရစ်စမတ်ရာသီလို့ဖြစ်နေတဲ့မြို့လေးတစ်မြို့အကြောင်းကိုပြောပြပေးမှာပါ။ကဘာတလွားခရစ်စမတ်ကာလကိုဖြတ်တန်းဖို့ပြင်ဆင်နေကြတာကဒီဇင်ဘာတလပဲဖြစ်ပေမဲ့တစ်နှစ်တာလုံးခရစ်စမတ်ကာလလို့ဖြစ်နေတာကတော့အမေရိကတိုက်အနောက်မြောက်ပိုင်းက North Pole မြောက်ဝင်ရိုးစွန်းဆိုတဲ့နေရာလေးပါလူထောင်ကနန်းလောက်ပဲနေထိုင်တဲ့အဲ့ဒီမြို့လေးရဲ့ခရစ်စမတ်နဲ့သက်ဆိုင်တဲ့ထူးခြားချက်တွေအကြောင်း AP သတင်းတပုတ်ကိုအခြေခံပြီးတော့ကိုအောင်ကပြောပြပေးပါမယ်ရှင်
လူ2200လောက်ပဲနေတဲ့ Alaska ပြည်နယ်က North Pole မြို့ငယ်လေးမှာလမ်းမီတိုင်တွေကိုဆိုရင်လဲ Christmas ကာလမှာတစ်ပင်တွေကနေတွဲလောင်းချိတ်ဆွဲထားတဲ့ Candy Cane လို့ခေါ်တဲ့ချိုချင်းအချောင်းပုံစံလှုပ်ထားပြီးလမ်းနာမည်တွေကိုလဲ Santa Claus Land နှင်းလူသားလမ်းစသဖြင့်မှတ်ခေါ်ထားပါတယ်။အခုလိုပုံစံမျိုးနဲ့နာမည်ကျော်ရာကြောင့်ဒီဇင်ဘာလရောက်တိုင်းမှာကလေးတငယ်တွေစီကတောင်းနဲ့ချီတဲ့စာရိုက်လက်ဒီမျိုးလေးကိုရောက်လာလေးရှိပါတယ်။ North Pole စာရိုက် Manager Lisa Wineland ကဒီစာရိုက်ကိုရွေးချယ်ပေးရတာပါ။
They want all the newest and latest greatest electronics.
ဒီလိမ့်စာကိုရောက်လာတဲ့စာရီအားလုံးကိုဖောက်ကြည့်လိုက်တော့ကလေးရီယာနောက်ဆုံးပေါ်အစ်စ်အစံတွေ electronic လက်စစ်သုံးကစားစရာတွေ game တွေကိုလိုချင်ကြပါတယ်။စာရီကိုအယောင်နဲ့ရေးထားပြီးပုံလေးတွေလည်းပါတယ်လေ။ကလေးတွေကဒီနေ့မှသူတို့ဘလို့ကောင်းကောင်းမွန်မွန်နေခဲ့ရဲဆိုတာကိုလည်းတိုင်တဲပြီးတော့ရေးသားကြပါတယ်။
ကလေးရီယာ Santa Claus ပူပူကြီးကသူတို့ဆန္ဒကိုဖြည့်ဆည်းပေးလိမ့်မလားဆိုတဲ့မျှော်လင့်ချက်နဲ့ဒီစာရီကိုရေးတာပါ။ဒီအချိန်မှာစာရီရောက်လာတာများလွန်းတာကြောင့် North Pole စာရိုက်ကဝန်ထမ်းတွေနဲ့တင်မလုံလောက်တော့ပဲအနီးအနားမှာရှိတဲ့ Anchorage ကဝန်ထမ်းတွေကိုပါလှမ်းကူညီတောင်းရပါတယ်။ကလေးငယ်တယောက်ရေးသားထားတဲ့စာကိုတော့ Lisa ကအခုလိုဖတ်ပြပါရယ
်။ This year I would like to receive your blessing for me and my family and friends.
ဒီနှစ်အတွက်ကျမနဲ့မိသားစုဝင်တွေတငယ်ချင်းတွေဟာ Santa ရဲ့ကောင်းချီးပေးမှုကိုခံယူခြင်းပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းပျော်ရွှင်မှုတွေဆောင်ကြဉ်ပေးတာကြောင့်လည်းကျေးဇူးတင်ပါတယ်။Miss Claus နဲ့ Reindeer သမင်တွေ Now Rudolph အတွက်ကျမရဲ့မြစ်တာတွေကိုလည်းယူဆောင်သွားပေးစီလိုပါတယ
် North Pole ကိုအလဲလာကြသူတွေဟာ Christmas လက်ဆောင်ပစ္စည်းဆိုင်မှာအမှတ်တရပစ္စည်းတွေလည်းလာဝယ်ကြပါတယ်တရေစာမုံအချိုတွေ Reindeer သမင်ပုံလေးတွေဝယ်ကြသလို Santa Claus နဲ့လည်းဓာတ်ပုံရိုက်ကြပါတယ်ဒီအမှတ်တရပစ္စည်းရောင်းဆိုင်ကိုစီမံခန့်ခွဲနေသူက Manager Paul Brown ပါ
Santa Claus house is primarily a gift shop
and Santa Claus ရဲ့အိမ်ကိုလက်ဆောင်ပစ္စည်းအရောင်းဆိုင်ဖွင့်ထားပြီးတော့ဒီနေရာဟာအလဲလာကြသူတွေကိုဆွဲဆောင်တဲ့နေရာတစ်ခုပါဒီမြို့လေးမှာဆိုရင် စန်တာနဲ့အတူတစ်နှစ်ပတ်လုံးလဲပတ်လို့ရပြီးရိန်ဒီယာတမင်တွေလည်းရှိပါတယ်ကဘာပေါ်ကအကြီးဆုံးစန်တာကြီးလည်းရှိတယ်လို့တခြားကြိုင်းနှစ်သက်စရာတွေလည်းအများကြီးရှိတာကြောင့်လူတွေဟာဈေးဝယ်တာအပြင်အလဲတက်တက်လည်းလာနိုင်ပါတယ
်နောက်ပုံးမျိုးအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တဦးကြောင့်လည်းဒီမျိုးလေးရပိုးပြီးတော့စိတ်ဝင်စားစရာကောင်းနေတာပါနီဗားဒါပြည်နယ်သားတဦးဖြစ်တဲ့ဆန်တာကလော့စ်ဟာအလာစကာကိုပြောင်းရွှေ့အခြေချပြီးနောက်လွန်ခဲ့တဲ့နှစ်တုန်းကတော့မြို့အုပ်ချုပ်ရေးကောင်စီဝင်အဖြစ်ရွေးချယ်ခံရပါတယ်ကလေးတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်အောင်ပ
ါ More than anything else what I do is advocate for the 2 million children
ကျွန်တော်အနေနဲ့အခြားကိစ္စတွေတဲ့အမေရိကန်ပြည်ထောင်စုတွင်မတရားအနိုင်ကျင့်ခံရပြီးပြစ်ပယ်ခံထားရတဲ့စွပ်ပစ်ခံရတဲ့နေစရာအတီးကျမရှိတဲ့ကလေးငယ်နှစ်တန်းအတွက်အကျိုးဆောင်ပေးနေပါတယ
်သူဟာခရီးရန်ဖုန်းတော်ကြီးတစ်ပါးဖြစ်ပြီးခရစ်မတ်ကိုအကြောင်းပြုပြီးငွေကြေးအမျက်စွန်းရအောင်စီးပွားရေးလုပ်ငန်းလုပ်ကင်နေကြတာတွေကိုလည်းချိန်နဲ့တတ်သူမဟုတ်ဘူးလို့စန်တာကပြောပါတယ်အခုချိန်မှာတော့ North Pole မြို့လေးက Santa Claus လမ်းတွေပေါ်မှာနှင်းတွေဝင်နေပြီး Christmas ကာလအတွက်ကြိုတင်ပြင်ဆင်ပြီးလဲဖြစ်နေပါပြီခင်ဗျာ
။ကိုအောင်အောင်ပြောပြသွားခဲ့တာပါရှင်။ VOA တောတာရှင်တချစ်ပြိတဲ့အတွက် Christmas ရာသီမှာထုတ်လွှင့်ပေးနေကြတေးလက်ဆောင်ကဏ္ဍကိုရောက်လာပါပြီ။အခုနားဆင်ဖို့ကတော့ The Carpenters အဖွဲ့ရဲ့ Do You Hear What I Hear ဆိုတဲ့သချင်းဖြစ်ပါတယ်။အတူတူနားဆင်ကြရအောင်ပါရှင်။
Set the night wind to the little land. Do you see what I see? Way up in the sky, little land. Do you see what I see? A star, dancing in the night, with a tail as big as a kite.Shepherd boy, do you hear what I hear? Ringing through the sky, shepherd boy, do you hear what I hear? A song, high above the trees, with a voice as big as the sea.With a voice as big as the sea Said the shepherd boy to the mighty king Do you hear what I hear? In your palace warm, mighty king Do you hear what I hear? The child, the childBring him silver and gold. Let us bring him silver and gold. Said the king to the people everywhere. Listen to what I say. Pray for peace, people everywhere.
တန်ကနေထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယနိုင်ဝက်ဆာအစီအစဉ်မှာတော့အင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းနဲ့အတူဒီသိပ္ပံနဲ့ဤပညာအမျိုးသမီးကန္တာတွေကိုနားဆင်ကြရမှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။မြန ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American အတန်ရဲ့2015ခုနှစ်ဒီဇင်ဘာလ26ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအတန်လွှင့်ပေးနေတာပါ line တို့မီတာ24 32 40တို့ကနေပြီးတော့ပဲဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေကတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာမှာတော့
We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12Just in time to raise
the nick of time so that Christmas နဲ့သက်ဆိုင်တဲ့အီရန်အသုံးကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။တစ်နှစ်တာအတွင်းထုတ်လွှင့်ပေးခဲ့တဲ့အမျိုးသမီးကဏ္ဍတွေကအနှစ်ချုပ်တခါသိပ္ပံနဲ့ဤပညာအနှစ်ချုပ်တွေကိုလည်းနားဆင်ကြရမှာပါ။ဒီလိုစီစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်ကောက်နှုတ်စူးစီးပြီးဥကျော်စန်းသားနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်။
ဗြိတိန်နိုင်ငံသားခီးသွားနှစ်ဦးအသက်ခံရမှုမြန်မာလူသားနှစ်ဦးစေတံခံရဆိုတဲ့ခေါင်းစဉ်နဲ့ The Guardian မှာ Oliver Holmes နဲ့ Peter Walker တို့ရေးသားထားတာကိုတင်ပြလိုပါတယ်။ဗြိတိန်လူငယ်နှစ်ဦးတို့ဟာထိုင်းနိုင်ငံကော့တောင်းကျွန်းကမ်းခြေမှာညအချိန်အသက်ခံရတာဖြစ်ပါတယ်။ဆွဆွဲခံရသူနှစ်ဦးရဲ့ကနဦးဖြောင်းချက်တွေကိုအခြေခံပြီးတရူလဘက်ကအမှုကိုတိစောက်ခဲ့ပါတယ်။ဒါပေမဲ့တေခန်းရှင်တွေကဒီလူငယ်နှစ်ဦးဖြောင်းပြက်ပေးခဲ့တာဟာနှင်းပန်းနှိမ့်ဆက်ခံရလို့ပေးခဲ့ရတာဖြစ်တယ်ဆိုပြီးစောရကတက်လိုက်တဲ့အခါမှာတော့လူခွင့်အဖွဲ့တွေကရုတ်တရက်စိတ်ဝင်စားလာကြပါတယ်။ထိုင်းနိုင်ငံရဲ့အကြောကြားဆုံးမှုခင်းစစ်ပညာရှင်ကလည်း DNA စစ်ချက်ရလဟာမကိုက်ညီဘူးလို့ထွက်ဆိုခဲ့ပါတယ်။ဒါပေမဲ့သုံးဦးပါတရားသူကြီးအဖွဲ့ကဒါကိုလက်မခံဘဲဆွဆွဲခံရသူနှစ်ဦးကိုစေတံအပြစ်ပေးလိုက်ပါတယ်။ဒီမှုကိုအယူခံတက်ပြီးရှုံနှိမ့်သည့်တိုင်အောင်အဆက်မခံရဘဲတသက်တကြွန်းတန်ခံရနိုင်မဲ့အခြေအနေတော့ရှိနေပါတယ်။ Amnesty International လို့ခေါ်တဲ့နိုင်ငံတကာလူညင်းချမ်းသာမှုအဖွဲ့ကဒီမှုကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ပြီးနိုင်ငံတကာအစင်တန်းနဲ့အညီပြန်လည်စစ်ဆေးဖို့တောင်းဆိုနေပါတယ်။ HRW ခေါ်တဲ့လူခွင့်ရေးအဖွဲ့ကတော့ဒီတရားစီရင်ချက်ဟာကြီးမားတဲ့စိတ်အနှောင့်အယှက်ဖြစ်စရာကြီးပဲလို့ဆိုထားပါတယ်။ Reprieve လို့ခေါ်တဲ့လူခွင့်ရေးအဖွဲ့တစ်ခုကတော့ဒီအမှုကြမ်းတာစစ်ဆေးတာဟာမာရင်ပြီးမျက်တာမှုမရှိဘူးလို့ဆိုထားပါတယ်။သို့တော်လည်းအသက်ခံရသူတူဖြစ်တဲ့မီလာရဲ့မိသားစုကတော့ဒီတရားရုံးဆုံးဖြတ်ချက်ကိုကျဉ်းတဲ့အကြောင်းပြောဆိုခဲ့ပါတယ်။အဲအခြားတစ်ဖက်မှာနောက်သေဆုံးသူအမျိုးသမီးဝစ်ဒရစ်မိသားစုကတော့ဒီစီရင်ချက်ကိုကြည်ကြည်လည်လည်သဘောပေါက်လက်ခံနိုင်ဖို့အထင်ယူရလိမ့်ဦးမယ်လို့မတင်မကျပြောကြားခဲ့ပါတယ်ခင်ဗျာ
။ They are now operating the jade mines around the clock. ကျောက်ဆင်းတွင်းတွေမှာသူတို့မယံမနာတူးဖော်နေကြပြီဆိုတဲ့ကောင်းစည်းနဲ့လက်တလောကျုံနေရတဲ့မြန်မာနိုင်ငံမြောက်ပိုင်းကမတရားကြောင်စင်းတူဖော်နေမှုပြဿနာကိုနိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာအရွေးချယ်ခံခဲ့ရတဲ့ NLD ဖားကန်လွှတ်တော်မှဥက္ကင်မောင်မြင့်ကိုမေးမြန်းပြီးတင်ပြထားတဲ့ဆွေဝင်းရဲ့ဆောင်းပါးကိုတော့မြန်မာနောက်မှာတွေ့ရပါတယ်။အမြတ်အစွန်းကြီးမားတဲ့ကြောင်စင်းထုတ်လုပ်မှုကိုဘယ်ပုံစံထိန်းချုပ်နေလဲဆိုတော့ဘယ်သူမှကောင်းကောင်းမသိပဲဖြစ်နေချိန်မှာပဲကြောင်ရင်းတွေတရုတ်နိုင်ငံတွေကိုအခွန်မရပဲလှိမ့်ဝင်နေတာဒီလုပ်ငန်းဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံပေါင်း31ဘီလီယံလောက်တန်ကြီးရှိနေတယ်လို့ Global Witness အဖွဲ့ထုတ်ဖော်ခြင်းနဲ့အတူဒါကိုအာနာရှင်အောင်ဗိုလ်ချုပ်မှုကြီးတန်းရွှေမိသားစုသူတို့နဲ့ရင်းနှီးတဲ့စစ်ဗိုလ်ချုပ်ကြီးတွေကုမ္ပဏီတွေမူရရာစာတွေရဲ့လူကြီးအုပ်ထားမှုကိုအများအာယုံစိုက်မိလာကြတာပါတစ်ချိန်တည်းမှာပဲနီးစနစ်ကျကျတူးဖော်တာမျိုးမဟုတ်တဲ့အတွက်မြေစာပြပြီးလူပေါင်းရာကျော်တည်ဆုံးခဲ့ရတာနဲ့အဲ့ဒီဒေတာရဲ့လူမှုရေးပြဿနာဝင်းကျင်ထိန်းသိမ်းရေးပြဿနာတွေကိုဘယ်လိုဖြေရှင်းဖို့စဉ်းစားထားတယ်ဆိုတာတွေကိုမေးမြန်းပြီးတင်ပြထားတာပါအလရှိမှာဆက်ကြီးတွေနဲ့မယံမနာတူးဖော်နေသလိုအဲ့ဒီထဲမှာတန်းတားလက်လက်ကင်အဖွဲ့တွေပါဝင်နေတာကိုအတည်ပြုခဲ့သလိုဒီကြောင့်စင်းတူးဖော်မှုမှာနိုင်ငံခြားသားလုပ်ငန်းရှင်တွေလက်ရမပတ်သက်ပေမဲ့တွေဝိုက်ပြီးပတ်သက်နေတာတွေလက်ပေးလက်ယူပြဿနာနဲ့ဥပဒေကိုလက်တလုံးချလုပ်မှုတွေကိုထောက်ပြထားသလိုဒီပြဿနာအတွက်ပွင့်လင်းမြင်သာမှုကအရေးပါပြီးတရားဥပဒေစိုးမိုးမှုရှိဖို့သူလှုပ်ဆောင်ရမှာဖြစ်ကြောင်းဖြေကြားထားတာပါအပြည့်အစုံကိုဒီဇင်ဘာ25ရက်နေ့ထုတ်မြန်မာနောက်မှာဖတ်ရှုနိုင်ပါတယ်
ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းတွေကိုနားဆင်ကြရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ်။ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးပါမယ်ရှင်။
ီကနေ့မနေ့တင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက I N N T H E the N I C K nick O F of T I M E time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အသေးပဲပောက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မှီလိုက်တဲ့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
We had a flat tire on our way to Henry's party But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Henry ye party atwa ka bing paut de le. Da ba mai lo to de ba ye. 7 nai thu bu 9 minute alu nit tik ko yak khwet myauk bi chu so bu a chi mi lem tin le din yauk twa ke de lo a de bi ya ba le. Uma go naw de khaw na si chi ja ya aw.
We had a flat tire on our way to Henry's party. But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။မင်္ဂလာနှစ်သစ်ပါရှင်။
ထလာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုဆက်ပါမယ်။ကိုလွန်နော့မန်2015ခုနှစ်အတွင်း VOA ရဲ့အမျိုးသမီးကဏ္ဍကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကမြန်မာအမျိုးသမီးတွေရဲ့အမှတ်တရပြောကြားချက်တချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကစူးစီးတင်ပြပေးထားပါရရှင
်။ကိုလွန်ခဲ့ပြီဖြစ်တဲ့2015ခုနှစ်အတွင်းမြို့သမီးကဏ္ဍကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ထူးခြားတဲ့ဖြစ်ရပ်တွေကိုကောက်နှုတ်တင်ပြပေးဖို့စီစဉ်ထားတာမို့ပထမဦးဆုံးကတော့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ထရီရွေးကောက်ပွဲကြီးနဲ့ပတ်သက်လို့ထိုစဉ်ကရွေးကောက်ပွဲပြီးကျင်းနာနေမှာအနိုင်ရှုံးစီးနွေတရားဝင်ထွက်ပေါ်လာခြင်းမရှိသေးပေမဲ့လို့လေမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိလိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းတော်အောင်ဆန်းစုကြည်ရဲ့ပြောကြားချက်ကိုပြန်လည်တင်ပြလိုပါလေ
။ကျွန်တော်တို့အခုချိန်မှာဆိုရင်မဲရမတေကိုတရားဝင်အခြေမပြုရသေးပါဘူး။ဒါပေမဲ့လည်းအများပြည်သူကတော့ဘယ်လိုအခြေအနေမှရှိလဲဆိုတာကိုတော့သဘောပေါက်ကြပါလိမ့်မယ်လို့ကျွန်တော်တို့ချက်ပါတ
ယ်။မြန်မာနိုင်ငံရဲ့ဝိုင်းချီးမွမ်းမှုကိုခံခဲ့ရတဲ့မြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်ပေါင်းတန်း30ကျော်အနည်းမြို့သမီးမဲဆန္ဒရှင်အများပြားလဲပါဝင်ကြတာကိုတွေ့ခဲ့ရပါတယ်။မနေ့6နာရီမဲယုံဖွင့်အမီမဲပေးနိုင်ဖို့တန်းစီခဲ့ကြတဲ့အမျိုးသမီးတွေရဲ့ပုံရိပ်အမျိုးမျိုးကိုတွေ့ခဲ့ရတာကလည်းအားကြစရာလို့ဆိုရမှာဖြစ်ပါတယ်။ဒါကြောင့်လေခုလိုမဲပေးခဲ့ကြတဲ့အမျိုးသမီးတချို့တို့ရဲ့အတန်တွေကိုလည်းပြန်လည်တင်ပြလိုပါတယ်။
ဟာတရားရဆိုင်တော့ကျမတို့အောင်ပါအဲကြောင့်အဲ့မျောလင့်ချက်အပြင်းနဲ့လာတာကျမတို့နိုင်မှာ NLD နိုင်ကိုနိုင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့လာတာ
မြတ်မိကန္နာကထုတ်လွှင့်ခဲ့တဲ့စီစဉ်နေတဲ့နောက်ထပ်ထူးခြားချက်တွေကိုထင်ပြလူတာကတော့အမေရိကန်နိုင်ငံကြ ాయి ဌာနကကမကထပြုခဲ့တဲ့ White Silicon ရှစ်တောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့သတင်းငါးပါးကြားအမေရိကန်ပြည်ထောင်စုကိုလာရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်တွေနဲ့ဒီနှစ်ဇွန်လ2ရက်နေ့ကသမ္မတဥဘာမားနဲ့အင်ပြူတော်မှာတွေ့ဆုံခွင့်ရခဲ့တဲ့ဒေါက်တာခိုင်တင်စာမောင်ရဲ့အတွေ့အကြုံဖြစ်ပါတယ
် is a doctor in Myanmar where she offers free surgeries to children for cleft palates and lips and gives them a new smile and new confidence. So we're very proud. At the Oklahoma University School of Community Medicine, she focused on ways to expand outreach and free clinics. And we are so proud to be your partner working for the health and dignity of children across Myanmar. Although I have to say that you are the youngest doctor I've ever seen.
ရာဦးပါမနေတွေ့နေနေမှာအဲ့ဒီအတွေ့အကြုံနေနေပြောပြပြီးပါလားရှင
်ဟုတ်ကဲ့ပါကျမတို့ကတော့ဒီတိုင်းပဲဒီလူငယ်တွေ fellow တွေအကောင်လုံးပေါ့နော်ဒါအရေးဆောင်အာရှ YC လေးကလူတွေထိုင်နေဆိုပြီးတော့သမ္မတကြီးအားနေပြီးတော့ပေါ့နော်နှုတ်ဆက်စကားပြောမယ် White House ကိုဖိတ်တယ်ဆိုလို့ကျမတို့သွားခဲ့ပါတယ်သွားတဲ့အချိန်မှာလည်းပေါ့နော်သူကလည်း speech တွေပေးတဲ့အချိန်မှာပေါ့နော်ညီမလည်းအရင်ဟိုခုံယူအားကြပြီးတော့ပေါ့နော်သူ့ကိုပဲကြည်နေတာပေါ့အဲ့အချိန်မှာလေသူကနေပြီးတော့လေ ခုမူအောင်ဆိုလားမသိအဲ့လိုမျိုးပေါ့ဒါနာမည်ဆန်းဆန်းတခုခေါ်လိုက်တော့လေအဲ့လိုပြောလိုက်တဲ့အချိန်မှလေဘသူမှန်းလည်းမသိလိုက်ဘူးအမသိလိုက်တဲ့အခါကျတော့ဟိုပေါ့နော် all the ဈာတယောက်ကိုပြောနေရလို့ပဲထင်တာဒါပေမဲ့အချိန်ကျမှလေ she's a doctor in Myanmar ဆိုတော့ပြောလိုက်တော့ဟဲ့ငါများဖြစ်နေမလားမသိဘူးဆိုပြီးတော့ကြည်လိုက်တော့အဲ့နဲ့သူ့ရဲ့ပေါ့နော်ဖတ်မဲ့ speech ကိုကြည်လိုက်တော့ကိုယ့်နာမည်လေးကိုတွေ့လိုက်တာနဲ့ဒီမှာလေးလန့်ချန်ပြီးတော့ဟုတ်ကဲ့လန့်ချန်ပြီးတော့ဒီမှာလေးမတက်ရလိုက်တာသူ pronounce လုပ်တာမှားတာပေါ့နော် record တော့လေး recorder အဲ့ကမှညီမလေးမတက်ရလိုက်တာပေါ့အဲ့နဲ့ကိုလေးလေးအဲ့ချိန်မှာတော့လေးပေါ့နော်ပူထူပြီးတော့လေးလုံးဝလည်းမထင်တော့လေးပူထူပြီးတော့သူပြောတာလေးတွေပဲပေါ့နော်နားထောင်ပြီးတော့ပဲအဲ့နဲ့ကိုယ်ထိုင်လိုက်တာပေါ့နော်အဲ့ချိန်မှာအရန်နဲ့ပျော်ပါတယ်ခုံလေးယူပါတယ်တမီးပေါ့နော်ဒီလိုမျိုးပေါ့ American သမနာရဲ့စက်ပြားနေကိုယ့်နာမည်ကိုအဲ့လိုမျိုးကြားလိမ့်မယ်လို့လေးမထင်တော့ဘူးပေါ့နော်သူကတော့တမီးလုပ်ခဲ့တဲ့အလုပ်ဒီနဲ့ပတ်သက်ပြီးဆက်ကောင်းအောင်လုပ်ဖို့လေးသူကအားပေးပါတယ်အဲ့ဒီလေးပြပွဲပြီးသွားတဲ့အချိန်မှာလေးသူကပေါ့နော်ထပ်ပြီးတော့ဒီနာမည်လက်ဆွဲနှုတ်ဆက်တဲ့အချိန်မှာလေးထပ်ပြောပါတယ်နေ့တကယ်ကိုပဲ14နှစ်နဲ့တူရဲတဲ့ဒီအကောင့်နဲ့အလုပ်တွေကိုပေါ့နော်ဒီထက်ပိုကောင်းထပ်ပြီးတော့စူးစမ်းပြီးလုပ်ပါတယ်ဆိုပြီးတော့သူတမီးကိုမှားသွားပါတယ
်သူစီကသမရဥပမာနဲ့လူချင်းတွေ့ဆုံခွင့်ရခဲ့သူတူကတော့မြန်မာနိုင်ငံကသတင်းတောက်မှဇင်မာမြင့်ပဲဖြစ်ပါတယ်သမရဥပမာနဲ့သူဘယ်လိုတွေ့ဆုံခွင့်ရခဲ့တဲ့အကြောင်းပြောပြချက်ကလည်းအမှတ်ရစရာလို့ဆိုရပါလိမ့်မယ
် As President Obama said in Burmese when he launched Wasili we will dive until we reach the sand we will climb until we reach the top we will keep persevering Now I'm honored to introduce to you the President of the United States, Barack Obama.
Thank you. Thank you. Everybody please have a seat. Well, thank you so much, Zimmer, for your introduction and for your example and your commitment to build a free and open press in Myanmar. And all the hope that you represent please give her a big round of applause she did an outstanding job
in the drama tamara obama ko take that in me set in myama maxima myin me set ke so de ka jaro ai ya li ya ro maxima myin twe me mya de phi ya lo be yu sa ya ma bo li ai chang ni ne pyo pya bi ba la shin
wine sili so de a ya 85 ya lo ti tha ba de a 85 ya the ma ma State Department ကနေပြီးတော့ introduction လုပ်ဖို့ဆိုပြီးတော့ဒီတိုင်ရွေးချယ်လိုက်တာအဲဒီဟာအတွက်ကတော့အရန်ကိုမင်းမယာတကယ်ကိုအရန် memorable ဖြစ်တဲ့တစ်ခုလို့ပဲပြောရမှာပေါ့ဆက်စချင်းကတော့ lecture room နဲ့ကနေပြီးတော့သူတို့ကနေပြီးတော့လက်တို့ပြီးခေါ်သွားတာပြီးတော့မှရုံးခန်းနဲ့ရောက်တော့မှနောက်9မိနစ်ကြာလို့ရှင်နင်ကို State Department ကနေဖုန်းဆက်လိုက်မယ်။ဘာဖြစ်လို့လဲဆိုတော့ President Obama နဲ့တွေ့တဲ့အခါကြာလို့ရှင် introduction လုပ်ဖို့နင်ကိုစိတ်ဝင်စားတယ်။သူတို့မိကုန်းနေမေးလိုက်မယ်ပေါ့နော်။အဲကြာလို့ရှင်ဒီခွင့်ရေးကိုစိတ်ဝင်စားလားဆိုပြီးတော့သူတို့ကပြောတယ
်။
အဲလိုမျိုးဆိုတော့ super power ဆိုရဲကမ္ဘာထိပ်တန်းနိုင်ငံတခုကသမ္မတကိုဖိတ်ခေါ်ရမယ်ဆိုအရန်ကို surprise ဖြစ်သွားပါတော့เนาะဒါပေမဲ့အတန်းနိုင်ဆုံးကောင်းအောင်စူးစမ်းပြီးတော့လုပ်လိုက်တဲ့အတွက်ကြောင့်မလို့သူတို့ကနေပြီးတော့ရွေးချယ်လိုက်တယ်ရွေးချယ်လိုက်ပြီးတော့တကယ်ပြောမယ်နေမှာလဲကြောင်း President Obama နဲ့ဒီမနယ်ကတခန်းထဲမှာ
ဟုတ်ကဲ့
ရတယ်သူနဲ့ကိုနဲ့နှစ်ယောက်တည်းပဲစကားပြောခွင့်ပေါ့နော်10မိနစ်လောက်စကားပြောခွင့်ရတယ
်
အဲ့ဒီအချိန်မှာပဲသူကပြောတယ်မြန်မာနိုင်ငံအရန်သဘောကျပါတယ်ပေါ့နော်ဒီအမေရိကကိုလာတော့လည်းကျေးဇူးတင်ပါတယ်ပေါ့အဲ့လိုမျိုးပြောတော့ကိုကလည်းကိုယ့်အတွေ့အကြုံလေးကိုပြန်ပြောပြတယ်မြန်မာနိုင်ငံကိုလာဖို့လည်းပြန်ပြီးတော့ဖိတ်ခေါ်ခဲ့တယ်သမထတယောက်နေနဲ့ဟိတ်ဟန်မရှိပဲနဲ့သူကလည်းလူငယ်တယောက်ကိုလေးစားတယ်လူငယ်တယောက်ကလည်းသမထကိုလေးစားတယ်အပြန်လည်း mutual respect ကိုရခဲ့တာတော့ဒါပထမဦးဆုံးအဲ့ကျင်းလို့ပဲပြောလို့ရမှာပြီးတော့စင်ပေါ်မှာတက်ပြီးပြောတယ်တက်ပြီးပြောတဲ့အခါကျတော့မြန်မာတယောက်နေနဲ့အတန်းနိုင်ဆုံးတော့ကြိုးစားခဲ့ပါတယ်ဒါမျိုးအခွင့်အရေးကလည်းအရန်အရာခဲ့တယ်ကပားရဲ့အလဲမှာမြန်မာတယောက်နေနဲ့ပြောဖို့ဆိုရလဲထောင်ထဲရောအခွင့်အရေးမြောက်အဲ့ဒါကြောင့်လို့အတန်းနိုင်ဆုံးတော့ကြိုးစားခဲ့ပါတယ်အရန်ကိုပေါ်မှာမမေ့နိုင်တဲ့အတွေ့အကြုံတစ်ခုလို့ပြောလို့ရပါတယ်အဲ့ဒီအဖြစ်အပျက်ကတော့
2015နှစ်ကုန်ပိုင်းမှာမြတ်မိကန္တကတင်ပြခဲ့တဲ့အမှတ်ရစရာနောက်ထပ်အစီအစဉ်တစ်ခုကတော့ဒီနှစ်အတွက်မေဆက်ကြဝဠာပြိုင်ပွဲကြီးကိုအမေရိကန်နိုင်ငံနီဗားဒါပြည်နယ်လတ်စ်ဗီဂတ်စ်မှာဒီဇင်ဘာလ20ရက်နေ့ကကျင်းပခဲ့ရမှာပြိုင်ပွဲအချို့ preliminary ပြိုင်ပွဲမှာပွဲတိုင်ကာဝန်ရှိ evening gown နဲ့ဝင်ပြိုင်စဉ်မြန်မာနိုင်ငံကအလှမေမေဘရီနီတော်မော်တော်ရဆလေကားတက်ကအစဉ်ခလုတ်တိုက်ခဲ့တဲ့ဖြစ်ရပါပဲဒါပေမဲ့လူတွေသူဟာအဲ့လိုတည်ငါမတော်တဆဖြစ်ရကူအိန္ဒိယမပြတ်ဆက်ထိန်းထားနိုင်ခဲ့ပြီး တတိရှိရှိနဲ့ရင်ဆိုင်ခဲ့တဲ့အတွက်ကြောင့်လေဝိုင်းပြီးချီကျူးခြင်းခံခဲ့ရပါတယ်အလှမဲ့မေဘာဒင်းတော်ထိုစဉ်ကဖြစ်နေပတ်သက်ပြီး VOA ကိုသူ့ရဲ့ပြောကြားချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်အဓိကတော့ဒီအဝယ်စားပေါ့နော်အဝယ်စားနဲ့ညီရပေါ့ခဏနဲ့ကြည့်ပြီးတော့အမှလှေကားနေရာဆင်းလိုက်တော့အဝယ်စားရှည်နေတဲ့အချိန်ခဏအောက်ရောက်သွားတာပေါ့နော်အဲ့လိုမျိုးဖြတ်သွားပြီးတော့ဖြတ်သွားတာနော်ဘာဖြစ်ဖြစ်ဒီလိုချော်လဲသွားရင်ဆိုတော့မထူးတော့ဘူးပေါ့အကောင်တော့ပြန်သွားတော့မယ်ဆိုပြီးတော့စဉ်းစားလိုက်တာပေါ့နော်ဟိုအရင်နေ့ကလည်းကိုဒီလိုမျိုးတွေဖြစ်ဘူးတဲ့ပေါ့နော်တခါအဲ့လိုခလုတ်တက်မိတာတို့အဝတ်စားချင်မြန်မာနိုင်ငံမှာလည်းအဲ့လိုမျိုးဖြစ်ဘူးတာရှိတော့အဲ့လိုမျိုးပေါ့အတွေ့အကြုံလေးတွေရသွားတာပါလားတကယ်ချင်းတွေတော်တော်များများလည်းတချို့တွေဆိုမတိသေးတဲ့လူတွေတော့ကိုလာပြီးတော့ပေါ့နော်ဟုတ်ချီးရလို့ကြရတယ်ပေါ့ congratulation လို့ကြရတယ်ရမ်းတော်တယ်ပေါ့ဒီလိုမျိုးဖြစ်ကြတော့မှမျက်နှာတစ်ချက်မပြတ်ဘဲနဲ့ပေါ့နော် recovery ပြန်လုပ်နိုင်တယ်ပေါ့ရမ်းတော်တယ်ပေါ့အခုဒီတခြား stage တွေတော်များများလည်းညီမအကြောင်းတွေကိုပြောလာကြရတယ်ပေါ့နော်ဟုတ်ကဲ့
ဒေါ်လာလာဒါစီစဉ်ထုတ်လွှင့်ပေးနေတဲ့မြို့သမီးခန္ဓာကိုတောက်ကြနေညာပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးခုလိုစနေမနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်တာဖြစ်ပါလိမ့်ရှင်။အခုနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင်။
အမေရိကန်အာကာသဆူဇန်ဒီလာရီအဖွဲ့ NASA ရဲ့2015ခုနှစ်အောင်မြင်မှုတွေကို NASA ရဲ့သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးပါပ
ါ2015ခုနှစ်မှာအမေရိကန်အမျိုးသားလေကြောင်းနဲ့အာကာသသိပ္ပံဦးစီးဌာန NASA ကနေအောင်မြင်ခဲ့တာတွေဆွမ်းဆောင်နိုင်ခဲ့တာတွေအများကြီးပဲဒါပေမဲ့အဲ့ဒီထက်ထူးခြားတာနောက်စိတ်ဝင်စားစရာကောင်းတာတချို့ပဲပြောပြပါအောင်မယ်ပထမအနေနဲ့ဒီ new horizon လို့ခေါ်တဲ့ဂျိုဒူဟာ10နှစ်တာပေါ့နော်လွန်ခဲ့တဲ့2006ခုနှစ်ကခရီးနေခဲ့တာနောက်ဆုံးနေဆက်ကြဝလာရဲ့အဝေးဆုံးကဂျိုဖြစ်တဲ့ Pluto ကို July လဒီနှစ်ထဲမှာရောက်ရှိဖြတ်တန်းပြီးတခါမှမမြင်ဘူးတဲ့ Pluto ဂျိုရဲ့မြေမျက်နှာပြင်ဓာတ်ပုံတွေနဲ့သိပ္ပံအချက်အလက်တွေပို့ခဲ့ပါတယ်ကဘာနဲ့မိုင်ဘလောက်ဝေးတယ်လဲဆိုမိုင်တန်ပေါင်း3000အကွာဝေးရတယ်သိပ္ပံအချက်အလက်တွေပို့တာတခါပို့လို့ရှိရင်4နိုင်ခွဲလောက်ကုန်ကြပါတယ်now တခုကတော့အနီရောင်တန်းနေတဲ့ကဘာကနေမိုင်225တန်းလောက်ဝေးတဲ့အင်္ဂါဂျိုမှာရေအခုချိန်မှာစီးနေတုံးရှိသေးတယ်ဆိုတဲ့ဟာကိုသိပ္ပံအချက်လက်အထောက်ထားဓာတ်ပုံအထောက်ထားနဲ့ NASA လွတ်တင်ထားတဲ့အင်္ဂါဂျိုကိုပတ်တဲ့ Maven ဆိုတဲ့ဂျိုဒုကနေပြီးတော့ September လကနေပြီးတော့စတွေ့ရှိရပါတယ်နောက်ပြီးတော့ဒီ opportunity နဲ့ curiosity ပေါ့နော်မောင်ဆတ်စုလို့အမည်နာမည်ပေးထားတဲ့အင်္ဂါဂျိုဘောကစက်ရုပ်လေးတွေကလည်းဒီအင်္ဂါဂျိုဘောမှာတစ်ချိန်ကတက်ရှိတွေရှိခဲ့နိုင်တယ်ဆိုတဲ့အချက်လက်တွေကိုပို့နေတော့စုံစမ်းနေတော့ပါပဲဒီအချက်လက်တွေစုံစမ်းလေ့လာနေတာတခြားကြောင့်မဟုတ်ပါဘူးအမေရိကန်နိုင်ငံရဲ့ NASA ကနေပြီးတော့2030ခုနှစ်မှာအင်္ဂါဂျိုဘောကိုတက်ရှိလူသားတွေရောက်ဖို့အတွက်အတော်ကိုအလေးထားပြင်ဆင်နေတဲ့အားပါပါတယ်ဒါ Orion လို့ခေါ်တဲ့ Lucy တုံးပြန်ပေါ့နော်ဒီဒုံးပြန်ကလာဖို့ပြစ်တင်ခဲ့တဲ့ဒုံးပြန်စိတ်တန်အမှတ်ငားတဲ့ကိုကြီးပါတယ်။ဘာကနေပြီးတော့လွှတ်လိုက်မဲ့ SLS Space Launch System ဆိုတဲ့ဒုံးပြန်ကြီးရဲ့အစိတ်ပိုင်းတွေကိုဒီနှစ်ထဲမှာအောင်မြင်စွာတိစောက်နိုင်ပါပြီ
။နေနဲ့ဝေးကွာတဲ့ဆက်ကြဝလာအစွန်ဖျားကဂျူရီနေဆက်ကြဝလာနဲ့တခြားဆက်ကြဝလာတွေကိုလေ့လာတာလည်းမကပါဘူး။နေနဲ့အနီးဆုံးဖြစ်တဲ့ Mercury လို့ခေါ်တဲ့ဗုဒ္ဓဘူးဂျူကိုလည်းလေ့လာခဲ့တာပါ။
နေနဲ့အနီးဆုံးဂျိုဖြစ်တဲ့ Mercury ဂျိုကိုအာလေ Messenger ဆိုတဲ့ဂျိုဒုလွှတ်ပြီးတော့သူတိတ်ပန့်အချက်လက်တွေတိုင်းခဲ့တယ်။အာဘလောက်တောင်မှဟိုဒီနေနဲ့နီးလဲဆိုလို့ရှိလို့ရှင်သူ့ရဲ့အပူချိန်က Centigrade 850ဒါပေမဲ့နေမရှိတဲ့ပဲလဲသွားတာနဲ့သူကဘာဖြစ်သွားလဲဆိုတဲ့အခါကျတော့အတူပေါ်မှာဟိုလေဒုမရှိတဲ့အတွက်သူကအနှုတ်180လောက်အထိကိုအေးပါတယ်။အဲ့လောက်ဦးအလောက်အေးတဲ့ဒီဂျိုဘောကဓာတ်ပုံတွေရဲ့တိတ်ပန့်အချက်လက်တွေလည်းဒီနှစ်ထဲမှာပို့ခဲ့ပါတယ်။
NASA ကနေစူးစမ်းနေတဲ့ဂျူရီစီအရောက်လှစ်တင်နေတဲ့ဒုံးပြန်တွေရဲ့အခန်းကဏ္ဍမှာတင်အောင်မြင်မှုရှိတာမဟုတ်ပါဘူး။အာကာသကြီးမှန်မြောင်းတွေကရတယ်အချက်လက်တွေကလည်းထူးခြားလာပါတယ်
။ Hubble လို့ခေါ်တဲ့အာကာသမှန်မြောင်းကြီးကနေဆက်ကြဝလာအစွန်အဖျားကဂျယ်ရီငကုံငွေတန်းနောက်ပြီးတော့တန်းငွေအစုပေါင်းကြီးတွေရဲ့ထင်ရှားပြတ်သားတဲ့ဓာတ်ပုံတွေအနှစ်အစိတ်ရှိပါပြီ။ဆက်ပြီးတော့နောက်နှစ်ပေါင်းများစွာလည်း ဒီတပ်ပုံတွေနဲ့ဒီမမြင်ဘူးတဲ့စัจ java လာအဝေးကနေတွေကျဲတွေဂျိုးတွေကိုပို့အောင်มาဖြစ်ပါတယ်နောက်တစ်ခုကတော့အလင်းနှစ်1400လောက်ဆိုတော့အလွန်တရာမှဝေးလာပါတယ်အလောက်မှာကဘာနဲ့အရွယ်တူပြီးတော့ကဘာလိုပဲတက်ရှိသတ္တဝါတွေနေထိုင်စားတောက်နိုင်မယ်လို့ထင်ရတဲ့ဂျိုးတစ်ခုကို NASA ရဲ့ Kepler ဆိုတဲ့အာကာသကြီးမှန်ပြောင်းကနေပြီးတော့ဒီနှစ်ထဲမှာတွေ့ခဲ့ပါတယ
်အလေးချိန်မဲ့တဲ့အာကာသထဲမှာလူသားတွေတွာလာနေထိုင်ရင်ကြုံရနိုင်တဲ့အနေအထားကို International Space Station အပြည်ပြည်ဆိုင်ရာအာကာသစခန်းမှာလေ့လာမှုလုပ်နေတဲ့ NASA ရဲ့ဒီနှစ်အတွင်းထူးထူးခြားခြားတွေ့ရှိချက်ကိုကြည့်ရအောင်ပ
ါအပြည်ပြည်ဆိုင်ရာအာကာသစခန်းပေါ့နော် International Space Station မှာအမေရိကန်အာကာသယာဉ်မှူး Scott Kelly ရဲ့နောက်ရုရှားအာကာသယာဉ်မှူးတို့တစ်နှစ်ကြာနေဖို့အတွက်ပို့ခဲ့ပါတယ်။ဘာအတွက်ပို့ခဲ့လဲဆိုတဲ့အခါကျတစ်နှစ်ထားကြည့်လိုက်တဲ့အခါကျတော့ဒီအလေးချိန်ပဲအာကာသအထဲမှာနေလေအခါလူရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပြောင်းလဲတာတွေကဘယ်လောက်ဖြစ်နိုင်တယ်လဲဆိုတဲ့ဟာပါ။အဓိကတော့ဘာလဲဆိုလို့ချင်းစက်ကြဘလားအစွန်းကိုနောက်နှစ်ပေါင်းများစွာကြာလို့ရှိလို့ချင်းပေါ့နော်။10နှစ်15နှစ်အနည်း20ဘယ်လောက်တော့ပြောလို့ရမလဲတော့မသိအဲ့လောက်ထိသွားနိုင်တဲ့လူသားတွေခရီးနေဖို့အတွက်ကိုဇီဝအချက်အလက်တွေကိုစတင်စုဆောင်းနေတာပါအဲစိတ်ဝင်စားဖို့ကောင်းတာဒီနှစ်ထဲမှာသူတို့နှစ်ဦးကဟိုမတ်လလေးကလွှတ်လိုက်တယ်ဆိုတော့၈လလောက်အကြာမှာသူတို့ဟိုသတိမပြုမိတဲ့ဟာတွေမိတာတွေခဏခဏဖြစ်လာတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်တော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်အပီပီဆိုင်ရာအာကာသစခန်းမှာတိတ်ပန်တုတေနာလောက်တာတွေအများကြီးပါပဲဒီနှစ်ထဲမှာရောပဲစိတ်ဝင်စားဖို့ကောင်းတာလည်းပြောပြရပါအောင်မယ်2014ခုနှစ်ခရဲကဒီအာကာသထဲမှာစားစရာအပင်တွေစိုက်ပြီးတော့ဒီအပင်တွေကိုကဘာကိုပြန်ယူလာပြီးတော့စမ်းကြည့်ပါတယ်ဒီနှစ်ထဲမှာတော့ပါလဲဆိုလို့ရှိရင်အဲ့ဒီအာကာသထဲမှာစိုက်တဲ့ဒီဆက်လိုက်ရွက်ကိုအာကာသယာဉ်မှူးတွေကိုယ်တိုင်သူတို့ကိုယ်တိုင်စပြီးခူးစားတုံနေကြပါပြီနောက်NASA နဲ့ contract ယူထားတဲ့ SpaceX နဲ့ Orbiter အာကာသယာဉ်တွေကဒီနှစ်မှာ9ကြိမ်ပြန်တန်းခဲ့ပြီးတော့အပီပီဆိုင်ရာအာကာသစခန်းကိုအချိန်နဲ့လဲလှယ်ပြီးအလုပ်လုပ်တဲ့ရင်မှု16ရောက်အတွက်အစားနပ်ရိက္ခာတိတ်ပန်ဆိုင်ရာကိရိယာနောက်အပီပီဆိုင်ရာအာကာသလေးလာစခန်းကြီးတစ်ခုလုံးကိုအမြဲတမ်းပြုပြင်နေရတဲ့အတွက်ဒီပြုပြင်ရတဲ့ပစ္စည်းတွေကိုတင်ခဲ့ပါတယ
်။သုတေသနလုပ်ငန်းတွေကိုအစဉ်တစိုက်လှုပ်ဆောင်နေတဲ့ NASA ကတိတ်ပန်ပညာရှင်တွေလှုပ်ဆောင်တဲ့သုတေသနလုပ်ငန်းတွေထဲမှာအကောင်းဆုံးကိုရွေးချယ်ပြီးဂုဏ်ပြုလေးရှိပါတယ်။ဒေါက်တာပရိသတ်တင်းနဲ့ရောင်းရင်းနှစ်ဦးရဲ့ Liquid Crystal သုတေသနကတော့2015ခုနှစ်အတွက်အကောင်းဆုံးသုတေသနအနေနဲ့ရွေးချယ်ခြင်းခံရပါတယ
်။ဒီနှစ်ထဲမှာအမေရိကန်နိုင်ငံကော်လိုရာဒိုတက္ကသိုလ်ကပမောက္ခနုဝတ်ကလပ်ရဲ့နောက်ဒီ NASA ကိုကူစားပြုတဲ့သိပ္ပံပညာရှင်ကျွန်တော်ရဲ့နောက်ဂျာမနီနိုင်ငံမက်ဒီဘတ်ယူနီဗာစီတီရဲ့ပမောက္ခတန်နရီစ်တို့လေ့လာတဲ့ပုံဆောင်ကဲအရေးပေါ့နော် liquid crystal နဲ့သုတေသနလုပ်တာကို2015ခုနှစ်ရဲ့အပြည့်ဆိုင်ရာအာကာသစခန်းရဲ့အကောင်းဆုံးသုတေသနအနေနဲ့ရွေးချယ်ပေးခဲ့ပါတယ
်နောက်တစ်ပတ်မှာတော့ NASA ကိုစားပြုသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ပါဝင်တဲ့သုတေသနနဲ့ NASA ရဲ့အာကာသစူးစမ်းမှုအပြင်လူသားအချို့ပြုသိပ္ပံလှုပ်ဆောင်ချက်တွေကိုဆက်ပြီးပြောပြပေးဖို့ရှိတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ
အမျိုးသက်ရဲ့တိတ်ပန်တဲ့ဤပညာစီစဉ်ကိုတောက်ကြနေညာပိုင်းမှာအစ်နားဆင်နိုင်ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
်။ American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။လူချိန်များတဲ့ American ပုံမြင်လိုလေးတစ်ပုဒ်ရှိပါတယ်။အဲ့ဒီပုံမြင်ထဲမှာစင်းရဲပေမဲ့တိတ်ချစ်ကြတဲ့လူငယ်စုံတွေတတွေဟာခရစ်စမတ်အတွက်တယောက်ကိုတယောက်အပြန်အလှန်ဘာပေးရမလဲဆိုပြီးတော့စိတ်ပူကြပါတယ်။ခင်မွန်းဖြစ်သူဂျင်တန်ဖိုးအထားဆုံးရွှေရောင်အိတ်ဆောင်နာကြီးအတွက်ကျိုးဝယ်ပေးဖို့ဒဲလာဆိုတဲ့ဇနီးတွေကသူ့အမျက်နှိုးဆုံးအညိုရောင်သဘင်ရှည်ကြီးကိုသဘင်တူးဆိုင်ကိုရောင်းခဲ့ပါတယ်။တခါဂျင်ကလည်းဇနီးဖြစ်သူဒဲလာအတွက်ခေါင်းဖိစရာဘီးကောင်းကောင်းတစုံတွေ့လို့နာကြီးနဲ့အလဲအလှယ်လုပ်ဝယ်ယူခဲ့ပါတယ်။အဲ့ဒီလိုနဲ့တယောက်နဲ့တယောက်လက်ဆောင်တွေအပြန်အလှန်ပေးကြပြီးသူတို့လောရက်တွေကိုသဘောပေါက်သွားတဲ့အချိန်မှာတော့သူတို့လက်ထဲကအသုံးမဝင်တဲ့လက်ဆောင်တွေဟာချစ်ချင်းမေတ္တာနဲ့ပေးဆက်မှုတွေကိုထင်ဟပ်နေတဲ့အတွက်တန်ဖိုးပို့ရှိသွားခဲ့ပါတယ်။တန်ပေါင်းများစွာသောအမေရိကန်တွေနဲ့ကမ္ဘာတစ်လွှားမှာဆင်နွှဲကြတဲ့ ခရစ်စမတ်အခါသမယနဲ့ပတ်သက်ပြီးပုံမြင်ဇာတ်လမ်းတွေတော်တော်များများရှိကြပါတယ်။တချို့ပုံမြင်တွေကရရောမှုနဲ့မျှော်လင့်ချက်တွေအကြောင်းသင်ခန်းစာတွေပါဝင်တယ်လို့တချို့ပုံမြင်တွေမှာတော့ယင်းနှိခင်မင်းမှုမိသားစုနဲ့ယုံကြည်သက်ဝင်မှုတွေရဲ့အဆန်တန်မှုတွေပါဝင်ပါတယ်။ထူးထူးခြားခြားအထင်ရှားဆုံးပုံမြင်တစ်ပုဒ်ကတော့စာရေးဆရာ Charles Dickens ရဲ့ A Christmas Carol ပုံမြင်လေးဖြစ်ပြီးတော့ဝိညာဉ်ဇာတ်လမ်းလေးတစ်ပုဒ်ပါ။ဒီဇလန်းတွေအားလုံးမှာတူညီမှုကတော့လူတွေရဲ့နှလုံးသားကိုကာလကြာရှည်တွေ့ညှိစေတဲ့ပျော်ရွှင်ကျေနပ်မှုစိတ်သက်သာရာရမှုတွေပဲဖြစ်ပါတယ်ခရစ်စမတ်အစဉ်လာတွေဟာခရစ်စမတ်အားလည်းရဲ့ကာလစိတ်သက်ရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်ကမ္ဘာတဝန်းနေရာတော်တော်များများမှာလို့ပဲတမောင်းများစွာသောအမေရိကန်တွေဟာပုံစံမျိုးစုံနဲ့လက်ဆောင်တွေကိုအပြန်အလှန်လဲလှယ်ကြအတူတကွဝတ်ပြုစုတောင်းကြဒီနောက်မှာတော့မိသားစုတွေတငယ်ချင်းတွေနဲ့စုံစည်းပြီးတော့ညစာစားပွဲလိုအခမ်းအနားမျိုးနဲ့လည်းအားလည်းရဲ့ကိုကုံဆုံးတတ်ကြပါတယ်။အိမ်မက်ရမဲ့သူတွေစားလောင်မွတ်သိပ်သူတွေနဲ့တခြားအကူအညီလိုအပ်သူတွေကိုစေတနာဝန်ထမ်းကူညီသူတွေလည်းအများအပြားရှိကြပါတယ်။ဒီလိုခံစားချက်တွေဟာလူမျိုးအရာဒါမှမဟုတ်ရင်လည်းဘာသာရေးအစဉ်အလာတွေကဆင့်သက်လာကြတာပါ။ကဘာကြီးချင်းမြောင်းလာတာနဲ့အများခရစ်စမတ်စိတ်ဓာတ်ဟာလေဥရောပကအစအာဖရိကအစုံအာရှအထိပါနေရာတော်တော်များများမှာမြင်တွေ့လာနေရပါပြီ။ဂျပန်နိုင်ငံမှာဆိုရင်ခရစ်စမတ်ကိုဘာသာရေးပွဲတော်တစ်ခုထက်ပျော်ရွှင်မှုတွေကိုမျှဝေကြတဲ့အခါသမယအဖြစ်ပို့ပြီးတော့ထင်ရှားပါတယ်။လက်ဆောင်တွေခရစ်စမတ်ကတ်တွေကိုအပြန်အလှန်လဲလှယ်ကြပြီးကစားပွဲတွေအကတွေနဲ့ကလေးတွေအတွက်ပါတီတွေကိုလည်းမကြာခဏကျင်းပပေးတတ်ကြပါတယ်။အာဖရိကအရှေ့ဘက်ကန်ယူရန်ကကျွန်းနိုင်ငံလေးတစ်ခုဖြစ်တဲ့မာဒါဂါစကာမှာတော့ခရစ်စမတ်ကာလဟာနွေရာသီဖြစ်ပါတယ်ဒါပေမဲ့နေရက်ပူပြင်းမှုအောင်မှာပဲအိမ်တွေမှာခရစ်စမတ်စိတ်တဲ့အပြည့်နဲ့နှင်းအတူလိုဖန်တီးမှုတွေနဲ့အလှပြင်ဆင်ထားကြပါတယ်ကဘာမြေကိုငြိမ်းချမ်းရေးနဲ့ကောင်းချီးမင်္ဂလာကြားရောက်လာမယ်ဆိုတဲ့သတင်းစကားကအလုံးအတွက်ဖြစ်တယ်လို့ကဘာသူကဘာသားအလုံးအတွက်အမျှဝေလိုတဲ့အမေရိကန်နေရက်ခရစ်စမတ်အမှားစကားလည်းဖြစ်ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်ကျမတို့ထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်မကြခင်အဆုံးသတ်ပါတော့မယ် VOA အမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့အခုအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ဒီကနေ့ညပိုင်းထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်ကြဖို့တိုက်တွန်းပါတယ်ရှင်စီစဉ်ဆုံးသက်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မယ်ရှင
်စီးရီးယားသဘုံအဖွဲ့တွေကဩစာအကြီးဆုံးသဘုံအဖွဲ့တစ်ခုရဲ့ခေါင်းဆောင်ဇန်ရန်အလုရှာစီးရီးယားမြို့တော်ဒမတ်စကတ်စင်ချေဘုံ၄ချောင်းတိုက်ခိုက်မှုတစ်ခုမှာတေဆုံးသွားပါတယ်အာမီအော့ဖ်အစ္စလမ်တပ်ဖွဲ့ကိုထူထောင်သူဇန်ရန်အလုရှာအဖွဲ့ရဲ့ဌာနချုပ်ရှိရာအရှိဂေါတာဒေတာကိုပြစ်မှတ်ထားတဲ့လေချောင်းတိုက်ခတ်မှုကြောင့်တေဆုံးရတယ်လို့ Syria သဘုံတွေကအစိုးရကပါတောက်ကြနေမှာပြောပါတယ်။ Alush တေဆုံးရတာဟာအတိုက်ခံလက်နက်ကန်အဖွဲ့အတွက်နှစ်နာစီပြီးလာမယ့်2016ခုနှစ်အစောပိုင်းကျင်းပမယ့်ငြိမ်းချမ်းရေးနှုတ်ဖွဲ့အသစ်တွေမှတိုင်ခင်သမ္မတ Bashar al-Assad ကိုအားဖြည့်ပေးရရောက်နေပါတယ်။ဒီလေချောင်းတိုက်ခတ်မှုကနေအဖွဲ့အကြီးအကဲအဖွဲ့ဝင်တွေပါတေဆုံးခဲ့ရတာပါ။ဒါဟာကုလသမဂ္ဂက Syria ငြိမ်းချမ်းရေးအတွက်လမ်းကြောင်းပေးတဲ့ဆုံးဖြတ်ချက်ချပေးခဲ့ပြီးတိတ်မကြခင်မှာပဲဖြစ်ပွားခဲ့တာပါ။Army of Islam အဖွဲ့ကဒီငင်းချိုင်းလုပ်ငန်းရှင်တွေမှာပါဝင်ဖို့ရှိပါတယ်။ဒါပေမဲ့ဒီအဖွဲ့ကို IS အဖွဲ့လို့တိတ်အဆွန်ရောက်တဲ့အဖွဲ့တွေနဲ့တိတ်မကွာတဲ့အကြမ်းဖက်အဖွဲ့ဂန်းကနာခွဲတစ်ခုဖြစ်နေ Syria အစိုးရကတော့သူ့ရဲ့ဩစာကြီးတဲ့မဟာမိတ်ရုရှားတို့ကပါရှုမြင်ကြတာပါ။အတိမပြုရသေးတဲ့ကနဦးသတင်းတွေအရဆိုရင်တော့ဒီလေကြောင်းတိုက်ခိုက်မှုကိုလုပ်တာဟာရုရှားလေယာဉ်တွေလို့ဆိုပါတယ်။နိုင်ဂျီးရီးယားတောင်ပိုင်းမှာဓာတ်ငွေအိုးပောက်ကွဲမှုဖြစ်ပွားခဲ့တဲ့အတွက်လူပေါင်းတရာတဲ့မင်းတေဆုံးခဲ့ရတယ်လို့အများအပြားနဲ့ဒဏ်ရာတွေရခဲ့ကြပါလေ။ American ပြည်ထောင်စုအရှိပဲပိုင်းမှာဒီနေ့ဒီဇင်ဘာရာသီဥတုဟာပုံမှန်မဟုတ်ပဲပုံနွေးနေခဲ့ရမှာ Christmas နေ့လည်းအပါဝင်ဖြစ်ခဲ့ပါလေ။နေ့စဉ်ဒီလိုအချိန်မျိုးမျက်မှောင်မကြခဏနှင်းချလေရှိတဲ့ American အရှိပိုင်းကန်ယူရန်က Washington, New York နဲ့ Boston လိုမြို့ကြီးတွေမှာဂျာဒီအပူချိန်အမြင့်ဆုံးဟာရောက်ရှိနေခဲ့တာပါ။
နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါဒီမနက်စီစဉ်ထုတ်လို့ရမှုကမနန္ဒာချမ်းပြည့်ပြီတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ1019တို့ကနေပြီးတော့အတန်လွှင့်ပေးသွားမှာပါတော်တာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမခွာမျိုးပါThank you.
This program has come to you from the Voice of America, Washington.